Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်ရရှင်2019ခုနှစ်ဇန်နဝါရီလ15ရက်အင်္ဂါနေ့ညပိုင်း VOC စီစဉ်တွေကိုအမေရိကန်ပြည်သူမျိုးဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီအထိအလိုင်းတိုမီတာ24.53တိုကနေတိုင်းထုံးလွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညတက်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ဆွေရရန်နေရတချို့ရဆိုင်ထားမှုမှာဒီမိုကရက်တီမှာလည်းတာဝန်ရှိကြောင်းသမ္မတထရန့်ကပြောပါတယ်EU ကဗြိတိန်နှုတ်ထွက်ရေး Brexit သဘောတူညီချက်ကိုဗြိတိရှ်ပါလီမန်မှာဒီကနေ့မဲခွဲဆုံးဖြတ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာနေဆက်ဒုက္ခသည်စခန်းတွေကိုသွားဖို့ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့နားလောင်နေအတူတင်ပြပေးသွားမှာပါခင်
ဗျ။ဟုတ်ကဲ့ပါရှင်။ဒီညပိုင်းအတွက်နားဆင်ရမယ့်သတင်းဆောင်မတွေမှာတော့
ချင်းမာကြီးလောက်မှာတိုက်တွေးဖြစ်တဲ့လက်နဲ့အဆန်တွေကြားတဲ့အဲ့သူတို့ကသူရဲ့ချန်မြေခေမှာပုံအောင်ခေတယ်လို့ပြောပါတယ်အဲ့မှာနိုင်ဝယ်လောက်ဖြစ်ပြီးတော့သူတို့တိတ်တော်တယ်သူစိတ်
ဒီခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပေါ်ပြီးမှဒေသခံချန်သမား200ကိုတမရဘက်ကနေခေါ်ယူသွားပြီးတော့ဒီနေ့ထိလွတ်လာတာမရှိသေးတဲ့အတွက်အဖမ်းခံရတဲ့သူမိသားစုနဲ့တွားရောက်ပြီးတော့တွေ့ဆုံခဲ့တဲ့ရေသိတောင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ကင်ဆော့ဝေကခုလိုပြောပြတာကိုမကြခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်ရခိုင်စစ်ဆောင်ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတဲ့အတွက်တွားခွင့်ပေးဖို့တောင်းဆိုထားတဲ့တဲ့2020ရွေးကောက်ပွဲမတိုင်ခင်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အလားအလာညွှန်ကြားရေးမှူးချုပ်တယောက်ကိုတာဝန်ကနေထုတ်ပယ်လိုက်တဲ့အကြောင်းအစတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစုံဝဲလိုက်တဲ့မျက်လောင်တို့ကကြေညာပေးပါလိမ့်မယ်ရှင်
။အမေရိကန်ဆိုရယန်ဒီယာလက်ပတ်မှုတချို့ရပ်ဆိုင်းထားရတာဟာသမ္မတဒေါ်နယ်ထရမ့်ကြောင့်လို့အမေရိကန်ပြည်သူအများစုကပြစ်တင်ပြောဆိုနေကြပေမဲ့သမ္မတကတော့ဒီကိစ္စမှာဒီမိုကရက်တီမှာလည်းတာဝန်ရှိကြောင်းတင်းနေတာနေကအလက်သမားတွေကိုပြောကြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘေကင်းလုံခြုံရေးအတွက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုဒီမိုကရက်တီအတီးပြုတ်မပေးကြဘူးလို့နယူးအော်လင်းစ်မြို့မှာကျင်းပတဲ့လက်သမားများညီလာခံမှာသမ္မတထရမ့်ကပြောကြလိုက်ပြီးမက္ကဆီကိုနေဆက်မှာတိုင်းတိဆောက်ရေးအတွက်ဒေါ်လာ5ဘီလီယံကျော်တောင်းဆိုထားတဲ့သူ့အစီအစဉ်ကိုကာကွယ်ပြောဆိုခဲ့ပါတယ်။အဝေးထိန်drone ရင်းနေနဲ့ sensor တွေတပ်ဆင်ဒါဟာနေဆက်လုံခြုံရေးအတွက်မလုံလောက်ကြောင်းခိုင်မာတဲ့တာမဏိဒါမှမဟုတ် concrete design တွေကဒါအမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်လာသူတွေကိုဟန်တားနိုင်မှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်အမေရိကန်ပြည်ထောင်စုဘေကင်းလုံခြုံရေးအစီအစဉ်အတွက်သူ့ဘက်ကအလျှော့ပေးမှာမဟုတ်ကြောင်းလဲသမ္မတထရမ့်ကပြောပါတယ်အစိုးရရန်ဒီယာတချို့ရဆိုင်ထားတဲ့ကိစ္စဟာသမ္မတထရမ့်နဲ့သူ့ရဲ့ Republican Party အပေါ်မှာတာဝန်ရှိကြောင်းမကြသေးခင်ကကောက်ယူခဲ့တဲ့လူမှုစစ်တမ်းကြီး6ခုမှာဖော်ပြထားပါတယ်ဒါပြင်နေဆက်လုံခြုံရေးကိစ္စမှာပါပဲအစိုးရရန်ကြီးတွေအားလုံးပြန်လည်လက်ပတ်ရေးဒီမိုကရက်တီရဲ့အဆိုပြုချက်တွေကိုအမေရိကန်မဲဆန်ဒါရှင်63ရောက်ခန့်တုန်းကထောက်ခံကြောင်းလည်းစစ်တမ်းတွေမှာဖော်ပြထားပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာရုရှားနိုင်ငံအတွက်လုတ်ကင်ပြနေတာဖြစ်ကောင်းဖြစ်မဲဆိုပြီးသတင်းတွေထွက်ပေါ်လာပြီးရပိုင်အကြမ်းမှာပဲရုရှားအတွက်ဘယ်တော့မှလုတ်ကင်ပြခဲ့တာမရှိဘူးလို့သမ္မတထရမ့်ကမနေ့သတင်းလာနေမှာပြောဆိုလိုက်ပါတယ်နယူးအော်လန်မှာကျင်းပမဲ့ဆက်ပြေးဆိုင်ရာညီလာခံကိုတရားဖို့ထွက်လာတဲ့သမ္မတထရမ့်ကိုရုရှားနဲ့ပတ်သက်ပြီးတော့မိခွန်းထုတ်တဲ့သတင်းထောက်ကိုအဲ့ဒီလိုမေခွန်းထုတ်တာနဲ့တိတ်ခါကြနေပြီလို့သမ္မတထရမ့်ကအင်ပီရိုအပြင်ဖက်မှာပြောဆိုသွားတာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ကြားဝင်နောက်ဆက်မှုကိုစုံစမ်းနေတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲ James Comey ကို2019ခုနှစ်မေလမှာသမ္မတထရမ့်ရာထူးကဖယ်ရှားလိုက်တဲ့လို့ရတဲ့ပတ်သက်ပြီးရုရှားအတွက်သမ္မတထရမ့်လုတ်ကိုင်းပေးနေသလားဒါမှမဟုတ်ရုရှားရဲ့လွှမ်းမိုးမှုကိုအမတ်တမဲခံရရသလားဆိုတာကို FBI ကစတင်စုံစမ်းခဲ့တာဖြစ်တယ်လို့ The New York Times သတင်းစာကပြခဲ့တဲ့ရပိုင်ကပဲဖော်ပြခဲ့ပါတယ်တခါပြခဲ့တဲ့နှစ်တာကာလအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့၅ချိန်တွေ့ဆုံခဲ့ပြီးဆွေးနွေးပွဲအသေးစိတ်အချက်အလက်တွေကိုသမ္မတထရမ့်ဘက်ကလုံရုံလုံစင်အတိုင်းမဟုတ်ပဲလျှို့ဝှက်ထားတဲ့အပေါ် The Washington Post သတင်းစာကြီးကလည်းအခုရက်ပိုင်းမှာပဲရေးသားဖော်ပြခဲ့ပါတယ်။ရွေးကောက်ပွဲမှာရုရှားရဲ့ကြောင်းဝင်နောက်ဆက်မှုနဲ့ရုရှားရဲ့အကျိုးစီးပွားအတွက်သမ္မတထရမ့်လုတ်ကင်ပေးနေခြင်းရှိမရှိဆိုတဲ့စုံစမ်းစစ်ဆေးမှုတွေကိုတော့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကကြီးကြံနေပြီဖြစ်ပါတယ်
။ EU ဥရောပသမဂ္ဂနဲ့ဝန်ကြီးချုပ် Theresa May တို့ဆက်စပ်ညှိနှိုင်းထားတဲ့EU ကဗြိတိန်နှုတ်ထွက်ရေးအစီအစဉ် Brexit သဘောတူညီချက်ကိုဒီကနေ့ဗြိတိရှ်ပါလီမန်မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။လွှတ်တော်ထဲမှာသူ့ရဲ့အစီအစဉ်ကိုထောက်ခံမှုရနိုင်မဲ့လုံလောက်တဲ့မဲရည်အတွက်မရှိဘူးလို့ယူဆတာကြောင့်ဒီဇင်ဘာလမှာမဲခွဲဆုံးဖြတ်မဲ့မူလအစီအစဉ်ကိုဝန်ကြီးချုပ်မေကဖြတ်သိမ်းလိုက်ပြီးအခုမှမဲပြန်ခွဲကြမှာဖြစ်ပေမဲ့ဝန်ကြီးချုပ်အပေါ်ထောက်ခံမှုအရေးအတွက်ဟာပြောင်းလဲမလာဘူးလို့ဆိုပါတယ်။ဗြိတိန် Brexit ကိုထောက်ခံတဲ့အမတ်တွေကရောကန့်ကွက်သူအမတ်တွေကပါသဘောတူညီမှုပါအချက်အလက်တွေကိုကန့်ကွက်နေကြတာပါ။သ တဘောတင်ကြီးချက်ကိုပြန်ဖတ်ကြည့်ကြဖို့ဝန်ကြီးချုပ်မေကလွတ်တော်အမတ်တွေကိုနောက်ဆုံးအချိန်ထိတိုက်တွန်းပြောဆိုခဲ့ပြီးတဘောတင်ကြီးချက်ပြတ်သွားခဲ့ရင်ဘာဖြစ်နိုင်လဲဆိုတာကိုလည်းသတိပေးပြောကြားခဲ့ပါတယ်။တဘောတင်ကြီးချက်ရနိုင်မှုအဟန္တာဖြစ်နေတဲ့ကိစ္စကတော့မြောက်ပိုင်းအိုင်ယာလန်နဲ့ EU အဖွဲ့ဝင်အိုင်ယာလန်အကြားနေဇက်ကိုဖွင့်ထားပေးရေးကိစ္စဖြစ်ပါတယ်။အဲဒီလိုနေဇက်ကိုဖွင့်ထားခြင်းအပြင် Britain နဲ့ EU ကြားကကုန်သွယ်ရေး policy တွေအတွက်အပိတ်သဘောတူညီချက်မရခင်ကြားကာလမှာဗြိတိန်အနေနဲ့ EU ရဲ့ကုန်သွယ်ရေး policy တွေအတိုင်းဆက်လက်တည်ရှိနေရမှာဖြစ်ပါတယ်။သဘောတူညီချက်ဟာလိုအပ်တဲ့အချိန်ကာလတစ်ခုအထိပဲတည်ရှိမှာဖြစ်ကြောင်း EU ခေါင်းဆောင်တွေကတနင်္လာနေ့မှာပြောပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်သမ္မတဒေါ်နယ်ထရမ့်ကနာမည်စင်းတင်နန်းထားတဲ့ William Barr ကိုအတီးပြူရဲ့နှစ်ရက်တာလုံးမဲ့လွှတ်တော်ချန်နာပွဲကိုအခုအတန်းလွင့်တဲ့အချိန်မှပဲစတင်လိုက်ပါပြီ။ဒီပွဲမှာသမ္မတရဲ့လုတ်ပိုင်ခွင့်အာဏာနဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ရဲ့ဝင်ရောက်ဆွဲဖက်မှုအကြောင်းစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုအပေါ်သူဝေဖန်ပြောဆိုခဲ့တဲ့ William Barr ရဲ့အမြင်တွေကိုနှစ်နှစ်ချစ်ချုပ်မေးမြန်းကြမယ်လို့ခန့်မှန်းရပါတယ်။ William Barr ဟာသမ္မတဟောင်း George H.W. Bush တက်ထက်မှရှေ့နေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ရွေးကောက်ပွဲမှာရုရှားတို့ရဲ့ကြားဝင်မှုကိုစုံစမ်းနေတဲ့အထူးစုံစမ်းရမှု Robert Mueller ကသူ့ရဲ့စုံစမ်းမှုတွေကိုသမ္မတဖက်ကဟန်တာဖို့လုပ်ခဲ့ခြင်းရှိမရှိဆိုပြီးစစ်ဆေးတဲ့အတွက်ဆိုပြီး William Barr Minnick ကဝေဖန်ရေးသားခဲ့တဲ့အပေါ်လက်တလို့သတင်းမှာအသေးစိတ်စောင့်ကြည့်ဝေဖန်လာကြတာဖြစ်ပါတယ်။လက်ထောက်ရှိနေချုပ် Rod Rosenstein စီရေးသားပေးပို့ခဲ့တဲ့19မျက်နှာရှိတဲ့စာထဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုအကြောင်းတိကျစုံစမ်းနေတဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုအဲ့ဒီစုံစမ်းမှုတွေမလုံနဲ့တော့ Let Go ဆိုပြီးသမ္မတ Trump ကပြောဆိုခဲ့ပြီးနောက်အလုတ်ကပါဖြုတ်ပစ်ခဲ့တာဟာတာဝန်မဲ့တဲ့အလွန်မာရွေတဲ့လုပ်ရဖြစ်တယ်ဆိုပြီးဘာကရေးသားထားခဲ့တာပါရုရှားအရေးစုံစမ်းမှုမှာဘေးထွက်နေခဲ့တဲ့ရှင်နေကျောင်း Jeff Sessions ကိုညှထူးကဖယ်ရှားပြီးတော့သူ့နေရာမှာအစားထိုးခံထားဖို့ William Barr ကိုသမ္မတထောက်မှနဲ့နာမည်စင်းတင်သွင်းခဲ့ပြီးတော့ဂျွန်လရှီယန်နေကသူရေးသားခဲ့တဲ့အဓိစာအပေါ်ပြီးခဲ့တဲ့လမှာအယုံဆိုင်လာကြတာဖြစ်ပါတယ်
New American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ New American Tan ကတရင်မျိုးကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာခင်ဗျားကမှရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ပမောက်ခရန်ဟီလီဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့စီစဉ်နေပါတယ်။ရန်ဟီလီဟာဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့စခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိတဲ့အထက်ကဘယ်စခန်းကိုတွားမယ်ဆိုတာအတိအကျမသိရသေးပေမဲ့ရန်ဟီလီအနေနဲ့မဲလစခန်းကိုတွားမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။အထူးကိုယ်စားလှယ်ရန်ဟီလီကိုအစိုးရတာဝန်ရှိသူတွေကမြန်မာနိုင်ငံအတွင်းလာရောက်ခွင့်ပြုမယ်လို့မျှော်လင့်နေတဲ့အကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရကတနင်္လာနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။ရန်ဟီလီဟာထိုင်းနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီလ19ရက်နေ့မှာခေတ်ဆက်မှာဖြစ်ပြီးမြို့တော်ဒါကာအပြင်ကောက်ဆက်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်ဖို့အစီအစဉ်ရှိကြောင်းယူနီစီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်အတွင်းကအေရခိုင်တပ်မတော်နဲ့မြမအစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေစေမှုလူညိုရင်းအခြေအနေတွေစိုးရိမ်ရတာကြောင့်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ခီးစဉ်ကိုရက်ရွှေ့ဆိုင်ထားလိုက်ရပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထောင်နဲ့ချီနေတဲ့စစ်ဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဖို့နဲ့အများဆုံးခွင့်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂကတနင်္လာနေ့မှာတိုက်တွန်းလိုက်ပါလေ
။တောင်ကိုရီးယားနိုင်ငံရဲ့စီရင်မူဝါဒဆရာမမြောက်ကိုရီးယားနိုင်ငံကိုရန်သူဆိုပြီးတုံ့နှုံထားတာကိုဖယ်ရှားလိုက်ပါလေ။ဒီလိုရဟာတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားတင်းမာမှုတွေပြေလျော့လာစေရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်ဖက်ကအစာပြေလွှတ်ဆောင်လိုက်တဲ့လို့ရလည်းဖြစ်ပါလေ။2010ခုနှစ်မှာတောင်ကိုရီးယားရေတပ်တင်မောဒစင်တက်ခတ်ခံရပြီးတော့လူပေါင်း90တိတ်ဆုံးခဲ့ရတဲ့ဖြစ်ရပ်ပေါ်မြောက်ကိုရီးယားနိုင်ငံကိုပြစ်တင်ပြောဆိုလာတဲ့အချိန်ကလေးကတောင်ကိုရီးယားကာကွယ်ရေးဝန်ကြီးရဲ့စီရင်မူဝါဒမှာမြောက်ကိုရီးယားနိုင်ငံကိုရန်သူအဖြစ်သတ်မှတ်ခေါ်ဆိုလာခဲ့တာပါ။အဲ့ဒီမူဝါဒစာရန်ကိုတော့နည်းနည်းတစ်ကြိမ်ပြင်ဆင်ဖြည့်ဆွတ်ပါရယ်။တောင်ကိုရီးယားနိုင်ငံက conservative တွေကတော့ရန်သူဆိုတဲ့အသုံးတော့မပါဘဲဒီကနေ့အင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့မူဝါဒစာရန်ကြောင့်စိတ်ဆိုးဒေါသထွက်မဲ့ပုံရှိပါရယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ဆက်ဆံရေးတုံ့ပြန်ဖို့သမ္မတမွန်ဂျေအင်ရဲ့ကြိုးပမ်းမှုဟာတောင်ကိုရီးယားရဲ့ကာကွယ်ရေးအနေအထားကိုအပြောင်းစေမယ်လို့ conservative တို့ကပြောဆိုကြပါရယ်။တောင်ကိုရီးယားမှာကျင်းပမယ့်ပျုံချန်ဆောင်ရာသီအိုလံပစ်ပွဲကိုမြောက်ကိုရီးယားအာကစားသမားတွေဆီလိုမယ်ဆိုပြီးကောင်ဆောင်ကင်ဂျွန်အွန်း2019ခုနှစ်နှစ်သက်ကိုမိန့်ခွန်းပြောဆိုခဲ့တဲ့အချိန်ကစပြီးနိုင်ငံခြားသံတမန်ရဲလုပ်ငန်းတွေစတင်ခဲ့ကြတာဖြစ်တယ်လို့သမ္မတမွန်နဲ့ထိပ်တည်တွေ့ဆုံပွဲ၃ချိန်တိုင်းကျင်းပနိုင်ခဲ့တာဖြစ်ပါတယ
်။ Ivory Coast မှာ2010ခုနှစ်ကကျင်းပခဲ့တဲ့အငင်းပွားပွဲရုပ်ောက်ပွဲအပြီးဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးစစ်ရာဇမှုကျူးလွန်မှုနဲ့ဖမ်းဆီးခံထားရတဲ့သမ္မတဟောင်း Lauren ပတ်ဘိုးနဲ့ ICC နိုင်ငံကရာဇုခွန်ယုံကအင်္ဂါနေ့မှာတည်ရည်လွတ်ပေးလိုက်ပြီးဖြစ်ပါတယ်။တမရပတ်ဘိုးဟာအဲ့ဒီရွေးကောက်ပွဲမှာရှုံးနေပြီးယာရုကဆင်းပေးလိုက်ရတာပါ။အသက်83နှစ်အရွယ်တမရကဘိုးရဲ့အနီးကလက်ထောက်တူလည်းဖြစ်အစိုးရလက်ထက်တွင်လူငယ်ရေးရာဝန်ကြီးဖြစ်တာဝန်ယူခဲ့သူလည်းဖြစ်တဲ့ Charles Blaygood တို့နှစ်ဦးကိုတည်ရည်လွတ်လိုက်ကြောင်းအလဲကျတရားသူကြီးကုနိုတာဖူဆဲကကြေညာလိုက်ပြီးတဲ့အချိန်မှာတမရကဘိုးကိုထောက်ခံသူတွေကကြေလောင်စွာအော်ဟစ်အော်ပါပေးခဲ့ကြပါတယ်။တရားခံအနေနဲ့ပြစ်မှုထင်ရှားကြောင်းတရားလိုဘက်ကခံလုံနဲ့တက်တဲ့အထောက်အထားမပြနိုင်ခဲ့ဘူးလို့တရားသူကြီးအဖွဲ့ဝင်အများစုကဆုံးဖြတ်ခဲ့တယ်လို့အလဲကျတရားသူကြီးတာဖူဆေးကပြောပါတယ်2010ရွေးကောက်ပွဲမှာပြိုင်ဘက်လက်ရှိသမရအလန်ဆာနေအော်တိုရာရွေးကောက်ပွဲမှာအနိုင်ရတယ်ဆိုတာကိုအဲ့ဒီအချိန်ကသမရဖြစ်နေတဲ့လော်ရန်ကဘိုးကလက်ခံဖို့ညှင်းဆန်းခဲ့ပြီးတဲ့နောက်2010ခုနှစ်နောက်ပိုင်းနဲ့2011ခုနှစ်အစောပိုင်းအကြဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း3000ကျော်သေဆုံးခဲ့ရတာပါ
တရုတ်နိုင်ငံစီကဒေါ်လာဘီလျံပေါင်းများစွာချေထားတဲ့ငွေချေးစာချုပ်ပါသတ်မှတ်ချက်တွေအရကင်ညာနိုင်ငံရဲ့အရင်းမြစ်တွေလက်လွတ်ရမယ့်အခြေအနေရောက်နေပြီဆိုပြီး The Daily Nation သတင်းစာကဖော်ပြလိုက်တဲ့အပေါ်ကင်ညာအစိုးရကတုံ့ပြန်မှုအပြင်းထန်ကြိုးစားနေပါတယ်။ကင်ညာနိုင်ငံလွတ်လပ်ရေးရခဲ့တဲ့အချိန်ကစပြီးအကြီးဆုံးဖြစ်တဲ့ Standard Gauge Railway မြစ်ထားလမ်းဖောက်လို့ရတဲ့တရုတ်နိုင်ငံက EIB ဘဏ်နဲ့ကင်ညာနိုင်ငံတို့ကြား2014ခုနှစ်ကချုပ်ဆိုခဲ့တဲ့ငွေချေးစာချုပ်ပါအသေးစိတ်အချက်အလက်တွေကိုကင်ညာနိုင်ငံကတိချလွတ်လပ်တဲ့သတင်းစာကြီးဖြစ်တဲ့ The Nation ကပြီးခဲ့တဲ့သတင်းကနေကဖော်ပြလိုက်တာပါဆော့ဝရေလုပ်ငန်းနဲ့ပတ်သက်တဲ့သဘောတူစာချုပ်ပါအချက်အလက်တွေကိုတရုတ်နိုင်ငံကလျှို့ဝှက်ထားလို့ရှိပါတယ်။ The Nation သတင်းစာမှာတော့ငွေကြေးစာချုပ်ပါစည်းကမ်းသတ်မှတ်ချက်တွေကိုတရုတ်ကဘယ်လိုစနစ်တကျထည့်သွင်းထားသလဲဆိုတာရှင်းရှားပါးပါတွေ့မြင်ရပါတယ်။ SGR ရထားလမ်းတည်ဆောက်ရေးနဲ့ပတ်သက်တဲ့ပန်းနာငွေသုံးစွဲရေးပုံစံချရေးအပြင်လုပ်ငန်းလည်ပတ်ရေးနဲ့ပတ်သက်ပြီးတော့ကင်ညာအစိုးရဘောထိခိုက်နေနေစေတဲ့ The Nation သတင်းစာကဆက်တိုက်ဖော်ပြချက်တွေကိုတုံ့ပြန်ကင်တွန်းနိုင်ရဲ့အတွက်ကြိုတင်စီစဉ်ထားတဲ့အရေးပေါ်အစီအစဉ်ကိုလည်းကင်ညာအစိုးရကဖြစ်လိုက်တယ်လို့သတင်းစာကဖော်ပြပါတယ်။ချေထားတဲ့ငွေတွေပြန်ဆက်ဖို့ပြက်ကွက်ရင်ကင်ညာနိုင်ငံမှာအရင်းမြစ်တွေတရုတ်လည်းထိုးအားမဲ့အခြေအနေကိုအဓိကစိုးရိမ်နေကြတာလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်မြို့တော်မှာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့မော်တော်ယာဉ်နဲ့အထေခံဘုံခွက်တိုက်ခတ်မှုကိုတာလီဘန်အဖွဲ့ကပြုလုပ်ခဲ့တာလို့အာဖဂန်အရာရှိတွေကဆွတ်ဆွဲပြောကြားလိုက်ပါတယ်အဲ့ဒီတိုက်ခတ်မှုကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီးဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့တာ
ပါခုဆိုဝဲလန်နဲ့နယ်လာတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းစာမားတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဆက်ဖြစ်နေစေရခိုင်တိုက်ပွဲနောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေအေတို့ကြားမှာတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ဒေသခံရွာသားတွေဖမ်းဆီးခဲ့ရတာမတရားအသင်ဆက်သွယ်မှုဥပဒေပုံမှားနဲ့တရားစွဲဆိုခိုင်နေရတာတွေရှိနေပါတယ်ဒီအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ထိုင်းချီဆိုင် view မြန်မာပိုင်းသတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့အင်္ဂါနေ့မနေ့ကဗုဒ္ဓတော်မြို့နယ်ဘက်မှာနှစ်ဖွဲ့ဘွဲ့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်က VOA ကိုပြောပါတယ
်ဒီမနေ့ကလာတဲ့တင်းတွေကျွန်တော်တို့ဟိုဘက်မှာတိုက်ပွဲဖြစ်တယ်လို့ပြောနေကြတယ်မနေ့ရှင်းလိုက်လောက်မှာဒီပထမရွာရှိတဲ့မှာတိုက်ပွဲတွေကြားတယ်လို့ပြောတယ်ရှိတဲ့မှာဗနက်တန်ကြီးကြားမရလို့အင်းများရွာတော်တွေကပြောနေတော့တယ်မနေ့ရှင်းလိုက်မှာလေ
ဇန်နဝါရီလ23ရက်နေ့ကဗုဒ္ဓတော်မြို့နယ်ရေလဲချောင်းကျေးရွာမှာရခိုင်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားပြီးတရက်ပြင်ကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်လူ15ဦးကိုအမှတ်3နယ်ရဆောက်တပ်ကလည်းဖမ်းဆီးသွားခဲ့ပါတယ်။14ရက်နေ့ညနေပိုင်းမှာ73ဦးကိုပြန်လွှတ်ပေးခဲ့ပြီးမယ်လဲကျေးရွာအုပ်ချုပ်ရေးမှူးနဲ့တခြားလူဦးကိုတော့မတရားတင်ဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုထားတယ်လို့ဥမောင်ကျော်ဆောင်ကဆက်ပြောပါတယ်။အဲ
့တော့ဒီထက်မှာမနေ့က14ရက်နေ့မှာပဲညနေပိုင်းကြီးမှာ73ဦးကိုပြန်လွှတ်ပေးနောက်နှစ်ယောက်ကိုသူတို့အမှုပြုတာတယ်ဖြစ်ကုန်တယ်မတရားတဲ့ဥပဒေပုံမှန်ကိုပြန်လာတာလို့ဥမောင်ဆိုင်ကမောက်ကျော်ဝင်အဲ့ဒီနှစ်ယောက်ကိုမတရားတဲ့ဥပဒေပုံမှန်ဖြစ်ကုန်တယ်ရေးရတယ်
ဖမ်းဆီးသွားတဲ့လူတွေကိုရခိုင်တပ်မတော်နဲ့ဆက်သွယ်မှုရှိမရှိဖိတ်ခါပေးဖို့တာရှိမရှိစစ်ဆေးမေးမြန်းခဲ့တယ်လို့လည်းသူကဆိုပါတယ်။မနေ့ကတနင်္လာနေ့မှာလည်းတပ်မတော်နဲ့အေအဖွဲ့တို့ကြားရသိတာမြို့နယ်ကျိန်တရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဖြစ်ပွားပြီးဒေသခံခြံရမနှူးကိုတပ်မတော်ဘက်ကခေါ်ယူသွားပြီးဒီကနေ့ထိလွတ်လာတာမရှိသေးဘူးလို့အဖမ်းခံရသူမိသားစုနဲ့သွားရောက်တွေ့ဆုံခဲ့တဲ့ရသိတာပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါတယ်
။ရှင်းလာကြီးလောက်မှာတိုက်ပွဲဖြစ်တယ်လက်နဲ့အပံတွေကြားတဲ့အဲ့သူတို့ကသူရဲ့ခြံမြေကြီးမှာပုံအောင်ကြီးတယ်လို့ပြောပါတယ်အဲ့မှာနိုင်ဝယ်တော့ဖြစ်ပြီးတော့သူတို့တိတ်တော့တယ်သူတိတ်တာကြော်ရင်တယောက်ရင်နှစ်ယောက်ပါအဲ့မှာနှစ်ယောက်ကပုံအောင်နေတယ်ခက်လာတဲ့အခါမှာတမတော်ဖက်ကလာတာနဲ့သူတို့ကိုမြင်တော့အဲ့ဒါနဲ့သူတို့ကိုခေါ်တော့တဲ့သဘောဖြစ်သွားပါတယ်ဒီနေ့အချိန်ဖြစ် ပေါ့နော်သူတို့နဲ့အသက်သေးအညာသေးဘူးဆိုတဲ့အကြောင်းကိုတော့ကျမတို့ကလည်းသင်သာပြေရောကသူတို့မိသားစုတွေနဲ့တော့ရောက်ပြေးဆုံးခဲ့လို့သိခဲ့ရပါတယ်ရှင်သူတို့ပြောတာတော့တက်မမစင်းနေတာလို့ပြောပါတယ်ပြောသားတွေတော်တော်များများလဲတော်တော်လေးကိုဟိုကြောင်းနေတဲ့အနေထားကိုလည်းကျမတို့မျက်မြင်ကိုတွေ့ပေါ့နော်
လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာသမတော်ဘက်ကစင်အားတွေတိုးချက်ပို့ဆောင်လာတဲ့အတွက်စစ်ရှိန်ပုံမြင့်လာနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်အခုဒီဇန်နဝါရီလ4ရက်နေ့ဖြစ်စဉ်နောက်ပိုင်းမှာเนาะဗမာသမတော်ဖက်ဆန်းနေပြီးတော့ခိုင်ပြည်ပြည်သူကိုပေါ်တဲ့ဥစ္စာကတော့တမမင်းနဲ့တမကိုကိုဒီတခြားတမတွေကလည်းဒီခုံနှုတ်အင်အားတွေပေါ့နော်ဒီနေ့ဒီဆိုလို့ရှိရင်တော့ဟိုအင်အားက4000ဆိုသူတို့ထားပြီးတော့ပို့ထားတယ်ကြာเนาะဒီခိုင်ရှင်းနေတာကိုအဲဒီရဲ့ပိုင်းမှာတော့ခိုင်တမတော်နဲ့နော်ဒီရေပြင်အိတ်ကွေးတွေကတော့ဒါတနေ့တည်းပို့ပြီးတော့ဒါပြင်းထန်လာနေတယ်ကြ။အိတ်ကွေးအရေးတက်ကလည်းပို့ပြီးတော့များလာနေတယ်။ပို့ပြီးတော့သိချင်းရင်းလာတာပေါ့
။ဇန်နဝါရီ17ရက်နေ့ကနေ14ရက်နေ့ထိ4ရက်သာကာလအတွင်းအေအေဖွဲ့နဲ့တမတော်တို့ကြားဗုဒ္ဓတော်မြို့နယ်ကြောက်တော်မြို့နယ်နဲ့ရတိတ်တော်မြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားနေခဲ့တယ်လို့တနင်္လာနေ့ညမှာအေအေဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲတွင်မြမတော်မတော်ဘက်ကထိခိုက်ကြဆုံးမှုတွေများနေတယ်လို့အေအေဘက်ကထုတ်ပြန်ထားပေမဲ့တိကျတိမပြုတ်နိုင်သေးပါဘူး။အေအေဘက်ကပြောတဲ့ထိခိုက်ကြဆုံးမှုနဲ့တခြားတိုက်ပွဲတွေရဲ့အခြေအနေဒေသခံတွေကိုဖမ်းခေါ်သွားတဲ့ဆိုတာတွေနဲ့ပတ်သက်ပြီးအတီးပြုတ်ဖို့နဲ့နောက်သားချက်လက်တွေတည်ရဖို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့သွဲဘက်သွင်းမှုကို VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။
ထိုင်ကိုရင်တင်ပြပို့ထားဖြစ်ပါတယ်တစ်ဆက်ထဲမှာပဲဒီရခိုင်စစ်ရှောင်းဒုက္ခတွေပြီးအတွက်အခုညီလိုအပ်နေတဲ့အတွက်ဒီဒေသတွေကိုသွားကွင့်ပေးဖို့တောင်းဆိုထားတဲ့တင်ကိုတင်ဆက်ပေးကြပါမယ်စီးရီးတိမမှုတွေရှိနေစေရခိုင်ပြည်နယ်ထဲမှာထောင်နေချီရဲ့စစ်ရှောင်းဒုက္ခတွေပြီးအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေအရောက်ပေးနိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကြက်ချင်တွေအဖွဲ့နဲ့ပြည်တွင်းကအကူအညီကယ်ဆယ်ရေးအဖွဲ့တွေကိုမပိတ်ပင်ဘဲနဲ့သွားကွင့်ပေးစီလိုတယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ဖက်ဒရယ်မှာတော့ဒုက္ခတဲ့အရေးအတွက်က6000ထိပို့တိုးလာနေပြီးတော့အရေးပေါ်တောက်သုံးရေးစားနပ်ရိက္ခာနဲ့နေထိုင်ရေးအခက်အခဲကြုံတွေ့နေရတယ်ဆိုပြီးတော့ကူညီပေးနေသူတွေကပြောပါတယ်မဆုမုံကအပြည့်စုံကိုပြပြပေးပါလိမ့်မယ်
ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်အေအေနဲ့မြမဆိုးရစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ကျေးရွာတွေကထောင်ချီတဲ့ဒေသခံရခိုင်ပြည်သူတွေဟာဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။စစ်ရှောင်လာသူတွေထဲမှာတက်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲကလေးငယ်တွေနာမကျန်းဖြစ်သူတွေအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးတော့နေရာချထားပေးပါတယ်။လက်တလုံးမှာတော့သူတို့အတွက်လိုအပ်တဲ့ကျန်းမာရေးဆောင်ရှားမှုအခြေခံစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေကိုကုလနိုင်ငံတကာကြက်ချင်ဤအဖွဲ့စီအစီအပါဝင်လူမှုဝန်ထမ်းကွန်မြူနီကေးရေးဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနနဲ့ရခိုင်ပြည်နယ်အစိုးရဘက်ကပူးပေါင်းကူညီပေးနေကြပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းအလဲပိုင်းကစုစုပေါင်းမြို့နယ်၅မြို့နယ်အတွင်းမှာတော့လုံခြုံရေးအခြေအနေအရကုလသမဂ္ဂအေဂျင်စီတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတွာလာကွင်းပိတ်ပင်ကြောင်းရခိုင်ပြည်နယ်အစိုးရကကြေညာထားပါတယ်။ဒီလိုမျိုးနယ်မြေလုံခြုံရေးစီရေးအခြေအနေကြောင့်လို့ဆိုပေမဲ့လို့အရေးပေါ်ကူညီကယ်ဆယ်ရေးအတွက်လိုအပ်နေသူတွေကိုတော့အရောက်သွားပြီးအကူအညီပေးနိုင်မှုစနစ်တကျစီစစ်ခွင့်ပြုသင့်ပါတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်မထုမေကအကြံပြုပါတယ်
ကိုတကယ်တမ်းဒါကျွန်တော်တက်ဆင်ကြီးအဖွဲ့ရယ်ပြီးလို့ရှိရင်တကယ်ဒီအဖွဲ့ကြောက်ကြမယ်အဖွဲ့စင်းများရယ်အစိုးရကြီးကဒီတိတ်နေတဲ့နိုင်ငံကိုဖွင့်ရပါမယ်ရှင်အဲဘာလို့လဲဆိုတော့ဒီစစ်တပ်ဖြစ်ပြီးဒီရင်းစစ်တပ်ဖြစ်ပြီးဆောင်းစစ်တပ်ဖြစ်ပြီးဒီမှာဆိုတော့ပြောကြလို့ကတကယ်တမ်းခံစားရတာကဒီအွန်ကောင်းမှာရှိတဲ့အခြေခံကြည့်ကြည့်လေဟိုတကယ်ယူတာဖြစ်ခြင်းနဲ့ဒီဒီလေးပဲရှင်အဲ့ဒီမှာမှနေပြီးတော့တတိယကိုကလေးများအကြောင်းသားလူငယ်များတာဝန်ရှိခင်များဆိုဒီဒီနည်းနဲ့ပြည်မိနေတဲ့အချင်းမျိုးကိုသာသိခဲ့မယ်တကယ်တမ်းနဲ့နေပြီးမှပြည်မိနေလဲဆိုလို့ရှိရင်အဲ့တက်ချင်မျိုးဝင်ရပါမယ်ဆိုတက်ချင်မျိုးရဲ့အစိုးရရဲ့ဆိုလို့ရှိရင်ခုနကနေပြီးတော့ပံ့ပိုးကူညီတဲ့အဆက်ရှိများကိုသာအဟန့်သားမရှိတာဖွင့်ပြရမှာဖြစ်ပါတယ်ဓမ္မတော်နေပြီးတော့အစည်းအဝေးတွေတင်မှာနေပြီးတော့ပြည်သူများအတွက်အထူးသဖြင့်နေပြီးတော့ဒီလူသားချင်းဆိုင်ရာကိုယ်ဒီချက်ပိုင်းလေးတွေပြမှာဖြစ်ပါတယ်ဟိုစစ်တာတော့ဆေးတာတော့ဒီလိုလုပ်နိုင်တယ်ဒါပေမဲ့ကွန်ပျူတာအရာတော့ခွင့်ပြုပါမယ
်လမ်းဘက်ဆက်သွယ်မှုအခက်ခဲတွေကြောင့်တိုက်ပွဲတွေကြောင့်ပြိမိနေစေဒုက္ခသည်တွေစီလိုအပ်တဲ့စားနပ်ရိက္ခာတွေဆေးဝါးတွေအရောက်ပေးပို့နိုင်မှုလူမှုကူညီရေးအဖွဲ့တွေနဲ့အရက်ဖက်အဖွဲ့ကြီးတွေဘက်ကစ조사နေကြပေမဲ့လို့တချို့နေရာတွေမှာတော့အုတ်ချုပ်ရေးဘက်ကခွင့်ပြုပေမဲ့နည်းမြေလုံခြုံရေးအရာတချို့နေရာတွေမှာတော့နည်းမြေကန်စစ်တပ်ရဲ့ပိတ်ပင်တားဆီးမှုတွေရှိနေပါတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအတွေ့အမှုကိုစောစောထုံးကရှင်းပြပါတယ်
ဒီလိုတွေကခွင့်ပြုနေတော့မှတို့ကဒီတက်ဆက်ကနေပြီးတော့မှ
ကျင်းပကြတယ်ပြီးတော့အဒီလိုတော့ပြင်ပြပြလို့မရတော့ဘူးအဲဒီစမတ်တင်ရမယ်ဆန္ဒပြမော်နဲ့ပြီးတော့တော်မင်းဟာဒီဟာပေါ်ကဒီလိုဆီဆီရတယ်မြင်းနေတာလေမြေခါလို့ခေါ်ပြောမှမြင်းနေတာလေအများကြီးရှိတယ်ဒီလိုတွေကအခုက60ကျော်နေပြီမှကျွန်တော်တရားတော့60ကျော်နေပြီအခုက
လက်တလောမှာဒုက္ခတွေရဲ့လိုအပ်ချက်တွေကိုတက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအမြန်ဆုံးကူညီပေးဖို့ကိုလည်းရခိုင်လွတ်တော်ကုစရဲတူဦးဖြစ်တဲ့မတ်ထုမေကတိုက်တွန်းပါတယ်
အဲ့ဒါကြောင့်မလို့ဒီသူတွေကိုတော့ဒီအခုစီးပွားရေးဆောင်တူတွေကိုတော့အောက်ပေးပွင့်အစုံမစိုးပေါ့နော်အဲဒီဒုက္ခတွေတကယ်လို့ဒီကူညီနဲ့တော့မယ်ချေချေနဲ့တော့မယ်ဒီအခွင့်အရေးကိုမစိုးတော့လိုအပ်တဲ့အချက်လက်တွေကိုဟိုတင်ချာတစ်ချက်ပြင်ဆင်ပြီးတော့သူတွေကိုအခုကြီးပေးတင်ပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်ရသေးတော်ဘူးသီးတော်ပုံနှကျွန်းစားတဲ့ဒေသတွေနာကကြေးရွာတွေကခိုလုံလာသူပေါင်းကအခုဆိုရင်6000အထိရှိသွားပြီဖြစ်ပြီးသူတို့အတွက်ကူညီဆောင်ရှောက်ပေးနေပေမဲ့အခြေခံကျန်းမာရေးဆောင်ရှောက်မှုနဲ့တောက်သုံးရေးအရေးပေါ်လိုအပ်ချက်တွေကရှိနေတော့မယ်လို့ကူညီပေးနေသူတွေကပြောပါတယ်ရှင်
မဆင်မတင်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့2020ရွေးကောက်ပွဲမတိုင်ခင်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်လာလာကိုလည်းကြည့်အောင်ပါမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ2020ပြည့်နှစ်ရွေးကောက်ပွဲမတိုင်ခင်နှစ်ဖက်သဘောတူညီချက်လောက်ပဲအများဆုံးရနိုင်မယ်လို့သုတေသီတယောက်ကသုံးသပ်ပါတယ်။ဒါပြင်တရုတ်နိုင်ငံအနေနဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာအဓိကကျတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုပြီးတော့သုံးသပ်ကြပါမယ်လေ။ပြည်ပခါတွေခြုံငင်းသွားတဲ့ထီတော်မလုံးနိုင်ဘူးဆိုပြီးတော့ပြောနေကြပါတယ်။ပြည်စုံကိုတော့ကုချော်သိန်းကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်ရှင်
။လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ2020ထူးထူးရွေးကောက်ပွဲတွေမတိုင်ခင်အများဆုံးရနိုင်တာကဘိုင်လီထွဲလို့ခေါ်တဲ့နှစ်ဖက်သဘောတူညီချက်တွေလောက်ပဲဖြစ်လိမ့်မယ်လို့သုံးသပ်တဲ့အကြောင်းမဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ ISP မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးမင်းစင်ကပြောပါတယ်
။ကျွန်တော်သုံးသပ်တာကတော့ဖြစ်နိုင်ခြင်းအများဆုံးက bilateral ဖြစ်နိုင်တယ်။ဒီထက်ပိုပြီးဖြစ်နိုင်လို့ရှိရင်တော့ NCO မကြမီထိုးပါမယ်ဆိုတဲ့ဂတိကဝတ်ပြုတဲ့ detailed commitment မျိုးတွေဖြစ်နိုင်တယ်။အဲ့ထက်ပိုပြီးတော့အားလုံး NCO ဝိုင်းထိုးကြလေတတိဆိုရင်တော့လည်းကောင်းတာပေါ့။ကျွန်တော်တော့ကျွန်တော်ဖားပါစေလို့ဆုတောင်းပါတယ်။ဒါပေမဲ့ကျွန်တော်ဖြစ်နိုင်တဲ့အများဆုံးကတော့ pilot train နဲ့ detailed commitment နဲ့အများဆုံးဖြစ်နေချင်ပ
ါဇန်နဝါရီလ15ရက်အင်္ဂါနေ့ကရေကုန်မြို့မှာကျင်းပတဲ့မြမငင်းချမ်းရေးကိုတပ်မတော်ဤသဘောထားနိုင်ငံရေးဘောကပြည်ထောင်အုပ်ချုပ်ရေးပထဝီနိုင်ငံရေးရှုထောင့်တို့မှသုတေသနတွေ့ရှိချက်များဆွေးနွေးပွဲတွင်ဦးမင်းစင်ကသတင်းထောက်တွေကိုအဲ့လိုပြောသွားတာပါ2020အတွက်မဲဆွယ်မှုတွေအပြည့်ဖြစ်လာတဲ့အခါနိုင်ငံရေးညီမချက်ရှိသူတွေအနေနဲ့ကငင်းချမ်းရေးဟာမဲဆွယ်စရာဖြစ်လာမလားဆိုတာတစ်ဖက်နဲ့တစ်ဖက်တွက်ဆနိုင်တယ်လို့လည်းပြောပါတယ်ဒါကြောင့်မို့2020ရွေးကောက်ပွဲရက်လက်ပုံမပေါ်မချင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အပြောင်းအလဲဖြစ်နိုင်ခြင်းနေတယ်လို့သုံးသပ်တာဖြစ်တဲ့အကြောင်းဦးမင်းစင်ကပြောသွားပါရယ်မြမငြိမ်းချမ်းရေးဖြစ်စဉ်မှာအိမ်နီးချင်းအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ရဲ့ခန်းကဏ္ဍကအရေးကြီးတယ်လို့သုံးသပ်တာတွေကရှိထားပါရယ်တရုတ်နိုင်ငံလူမျိုးအတွက်ကတရုတ်မြန်မာစီးပွားရေးဇင်းကြံလမ်းလို့ကိစ္စဟာအရေးကြီးတဲ့အတွက်ပထဝီနိုင်ငံရေးကြောင့်လည်းပါပြီးပြည်ပခါတွေမဖြစ်အောင်လုပ်ဖို့ကအများဆုံးဖြစ်နိုင်တဲ့ကိစ္စပဲလို့ဦးမင်းစင်ကပြောပါရယ်တနင်္ဂနွေတပီးတမတော်ကောင်ရီဦးစိချုပ်ယုံကဒီဇင်ဘာလ20ရက်နေ့မှာထုတ်ပြန်တဲ့ကချင်နဲ့ရှမ်းပြည်နယ်ကစစ်တမ်း9တိုင်းမှာလေးလကျော်ကြာအပြစ်ခတ်ရဲစဲရေးညင်ညာချက်မှာပါတဲ့နယ်နိမိတ်တွေဟာတရုတ်မြန်မာနယ်စပ်တစ်ခုလုံးကိုအကျုံးဝင်တယ်ဆိုတာဦးမင်းစင်ကထောက်ပြပါတယ်။ဒါကိုကြည့်မယ်ဆိုရင်တရုတ်မြန်မာစီးပွားရေးစဉ်ညံလန်းဟာအရေးပါတဲ့အခန်းကဏ္ဍကရှိတဲ့အတွက်ကြောင့်နယ်စပ်တည်ငြိမ်ရေးနဲ့အပြစ်ခတ်ရဲစဲရေးကိုအင်အားစုအလုံးအာတန်ပုံရတဲ့ကြောင်းနိုင်ငံတကာပြည်အားပြည်များနေတဲ့အတွက်ကြောင့်အစိုးရအနေနဲ့ကလည်းတရုတ်နိုင်ငံနဲ့အဆင်ပြေပြီးရင်းနှီးမြှုပ်နှံမှုတွေပိုရလာဖို့အားတန်တဲ့အကြောင်းတမတော်အနေနဲ့ကလည်းတရုတ်နဲ့မေးဖို့မပြတ်ဆက်ဆံခြင်းပြီးအဲ့ဒီဒေသတွေမှာတည်ငြိမ်တာကိုလိုချင်တဲ့အကြောင်းဦးမင်းစင်ကသုံးသပ်ပါတယ်။ဒါပေမဲ့အဲ့ဒီလိုတည်ငြိမ်မှုကနေနိုင်ငံရေးအဖြစ်ထွက်မထွက်ဆိုတာမှာတော့တမတော်ကောင်ရီဦးစည်းချုပ်က2020ပြည့်နှစ်မှာငြိမ်းချမ်းရေးရအောင်လုပ်မယ်လို့ပြောတာဟာနိုင်ငံရေးအဖြစ်ထွက်တဲ့အထိငြိမ်းချမ်းရေးမျိုးလားဒါမှမဟုတ်တည်ငြိမ်ရေးတနတ်မပေါက်ရေးဆိုတဲ့ငြိမ်းချမ်းရေးမျိုးလားဆိုတာခွဲကြည့်ဖို့လိုလာပြီလို့ဦးမင်းစင်ကပြောပါတယ်။သူ့အမြင်မှာတော့တည်ငြိမ်ရေးတနတ်မပေါက်ရေးငြိမ်းချမ်းရေးမျိုးဆိုရင်ဖြစ်နိုင်ခြေရှိတာကနှစ်ဦးနှစ်ဖက်စာချုပ်တွေချုပ်တာပဲလို့ဦးမင်းစင်ကသုံးသပ်တာပါ
။ဒါတော့မှအင်မတန်ခက်နိုင်တယ်။ဘာလို့တချို့အဖွဲ့တွေနဲ့က demarcation လို့ခေါ်တဲ့နယ်မြေသတ်မှတ်မှုတွေကအများကြီးရှုပ်ထွေးနေတယ်။တနက်ပြန်ပေါက်မပေါက်စစ်ဆေးနိုင်တဲ့စောင့်ကြည့်စစ်ဆေးမှုကိုဘယ်လိုပုံစံနဲ့တွားမလဲ။ဘာလို့ဆိုတော့ bilateral ဖြစ်တဲ့အတွက်ကြောင့်မို့ NCA မှာရှိတဲ့ JMC ကိုတုံးလို့မရနိုင်။ဆိုတဲ့အခါကျဘယ်လိုလုပ်မလဲဆိုတော့ကျွန်တော်စဉ်းစားပြရရှိ
။တရုတ်နိုင်ငံရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့အရေးကြီးတယ်လို့သုံးသပ်ကြပါမိလေ။ဦးမင်းစင်ကတော့တရုတ်နိုင်ငံဟာမြမငင်းချမ်းရေးလုပ်ငန်းစဉ်ကိုဖျက်ချင်တယ်ဆိုရင်ဖျက်လို့ရပြီးဖြစ်အောင်တော့လုပ်လို့မရဘူးလို့သုံးသပ်ပါရယ်။ဆိုင
်ရင်သာရပိုင်ခွင့်ပေါ်မှာအစီအစဉ်နဲ့ပြည်ပခါတော့နဲ့ဆိုင်။ဆိုတော့ကျွန်တော်ဒီမှာပုံများတော့ရော့ကြောင်းအောင်တော့ဖောက်ပြုံဖြစ်နေတယ်။ဒါပေမဲ့ချုပ်ငင်းတော့အောင်တော့တေုပ်ကစေလုံးမပါဘူး။
ဒီမှာနိုင်ငံရဲ့အရှိမြောက်ဒေသတရုတ်မြန်မာနယ်စပ်ဒေသကလူမျိုးစုလက်နက်ကိုင်ဖွဲ့တွေနဲ့ငြိမ်းချမ်းရေးတည်ဆောက်တာမှာတရုတ်ကလွယ်လို့ကျန်တဲ့နိုင်ငံတွေအများကြီးဝင်ပါဖို့ခက်ပြီးအရှိတော်ဆရာနိုင်ငံများဖွဲ့အာဆီယံကဒီထက်ပိုအားထက်မယ်ဆိုရင်တော့အာဆီယံရဲ့ပါဝင်ပတ်သက်မှုကရှားနိုင်တယ်လို့ဦးမင်းစင်ကပြောပါတယ်။တရုတ်ကလည်းအာဆီယံကိုလိုလားနိုင်ခြင်းရှိပြီးအနေဆုံးတ Buane, the Sinkan, but then you day, Yakan Yellow Gisa Numa, Asianha, Dita, Pobido, Losonai Melu, Tutinejo, I ask Pinyama, yet Muzon Rida, Umizinga, you saw, Kamia.
Could you think the name be put her at the party? Could Kamaro, Nunjai, Mujo, Diago, Dawani, Tobera, the Tango, Disabita Marie. Pianzo Soya, Wenji, Tana, the Kuga, Nunjai, Mujo, Diago, Dawani, Tobera, the Tao, Tamara Lama, Yi Tobio, January, Lassily, and Yiga Tobiane, Medicurima, Pobia, Tawari. Nunjai, Mujo, a sin, Dawashi, the Diago, Yarugani, Tobera, the Sura, Leshi, Soya, Latama, Daga, Patamazo, the Nipti Party.
Hello,
ကျွန်တော်ပြောတယ်အဲ့လိုရှင်းရှင်းရှင်းရှင်းကိုဒီဆောင်ရရအောင်ရှင်းရှင်းဆောင်ရရတယ်ဘယ်လိုပဲအဲ့လိုရှင်းရှင်းရှင်းရှင်းဒီဆောင်ရတယ်များမှာအားနည်းချက်တွေချွင်းချက်တွေရှိနေဆိုတော့အဲ့ဒီစီးပေါ်မှာပဲဒါစီးပြီးတော့မှဒါစီးတွေ့ရှိတဲ့ဒီရတာဒီရှိတဲ့ဒီဆောင်တော့ပြပေးရတဲ့ပုံရပါဘာလဲကလေးခုလေးကြည့်ရတာစီးတွေ့ရှိတဲ့ဒီရတာဆောင်ရတာဖြစ်ပါလေအရေးကြီးကုန်ပစ္စည်းလမ
ထုတ်ပေးခံရမှုကလိုင်စင်ပေးရရင်းနဲ့ပတ်သက်တယ်လို့ဝန်ကြီးဌာနဘက်ကဆိုပေမဲ့ဘလောက်ထိစစ်ဆေးမှုပေါ်ရခဲ့တယ်စစ်ဆေးမှုအားနည်းခဲ့တာကြောင့်ဘလို့အကျိုးဆက်တွေဖြစ်တယ်လို့ဝန်ကြီးဌာနဘက်ကတည်ကြပ်ဖြေကြားခဲ့တယ်လို့ နောက်ဆက်တွဲအခြားဝန်ထမ်းတွေကိုပါစစ်ဆေးမေးမြန်းနေရမျိုးရှိမရှိဆိုတာကိုလည်းဝန်ကြီးဌာနဘက်ကဖြေဆိုခြင်းမရှိခဲ့ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်200နဲ့နိုင်ငံဝင်နဲ့ဥပဒေပုံမှန်
6ပါပြဋ္ဌာန်းချက်နဲ့အညီနိုင်ငံတော်သမ္မတအမိန့်နဲ့ရာထူးကထုတ်ပယ်လိုက်တာဖြစ်ပြီးအခုထုတ်ပယ်ခံရသူဟာအရင်နယ်ဆက်ကုံတွယ်ရေးဌာနမှလည်းတာဝန်ယူခဲ့ဘူးသူတဦးဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း 6 နာရီကနေ 9 နာရီအထိတိုင်းဒိုမီတာ 32-40-40ဒုတိယနာရီဘက်မှာတိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့ 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့တိုင်းဒို 71 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ15ရက်နေ့အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လမ်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီးရီးတွေမှာဆိုရင်တော့အမေရိကန်နိုင်ငံရေးကြောင်းတည်ထောင်စရာပြင်ဒိုင်းလေလိုင်းစီးရီးကိုလည်းနားဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့အမေရိကန်နိုင်ငံရေးကိုအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ဦးသိန်းနိုင်ကိုတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင
်။အမေရိကန်ဆိုရလုပ်ငန်းချို့ရက်ဆိုင်သွားတာဒင်းလေးပတ်တဲ့ဝင်လာပါပြီ။တမိုင်းမှာဖက်ဒရယ်ဆိုရဝန်တန်းတွေရဲ့လုပ်ငန်းတွေအချိန်ကြာဆုံးရပ်ဆိုင်သွားခဲ့တာပေါ့။သမ္မတဒေါ်နယ်ထရန့်ကမက္ကဆီကိုနဲ့တတိုင်းကာဖို့အသုံးစိတ်ချထားပြီးဆက်ပြီးတောင်းဆိုနေသလိုဒီမိုကရက်အမတ်တွေကလည်းဒါကိုလက်မခံသေးပါဘူး။အပြန်အလှန်လက်ညှိုးထိုးဝေဖန်တာတွေကတော့ပိုပြီးတော့ကြားလာသေးရပါလိမ့်။ဝါရှင်တန်မြို့တော်တဝိုင်းမှာနင်းနေကြလာပြီဆိုရင်အရင်တုန်းကလည်းအစိုးရရုံးတွေပိတ်ပေးခဲ့ဘူးတဲ့အစဉ်လာတော့ရှိခဲ့ပါလိမ့်။ဒီတစ်ခါကတော့နှင်းကြောင်မဟုတ်ပဲလုပ်ငန်းတချို့ရပ်ဆိုင်နေခဲ့တာသတင်းပတ်နဲ့ချီကြလာပါပြီ။တမဒါကသူတောင်းထားတဲ့နေကြားဒတိုင်းကာရေးသုံးစိတ်ကိုဒီမိုကရက်အမတ်တွေလက်မခံတဲ့အတွက်အစည်းအဝေးခန်းထဲကရုပ်ရည်ထွက်သွားခဲ့ပါလေ။ဒါကြောင့်လဲအစိုးရလုပ်ငန်းတွေပြန်စားရေးဂျိုးပန်းမှုတွေအပြင်ကရာသီဥတုလိုပဲအေးခဲသွားပြီလို့ပြောရမှာပါ။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုပြောပါတ
ယ်။ I'm a mother of five, grandmother of nine. I know 10%
တမဒါကဒေါသကိုမထိမ့်မဲပောက်ကွဲခဲ့တာပါ။ကျမဟာသားသမီး9ယောက်ရှိတဲ့သူ၊မျိုး9ယောက်ရှိတဲ့သူလူတယောက်ဒေါသမထိန်နိုင်မသိနိုင်ပောက်ကွဲတယ်ဆိုတာမြင်တာနဲ့ကျမသိပါတယ
်လူထုစစ်တမ်းအသစ်တွေမှာတော့အစိုးရလုပ်ငန်းတွေရပ်ဆိုင်တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားတွေကဒီမိုကရက်အမတ်တွေတဲ့သမ္မတကိုပြစ်တင်ကြပါတယ်ဒါပေမဲ့လည်းအင်ဂျီတော်ဘက်ကတော့သဘောထားကိုလုံးဝလျှော့မပေးသေးပါဘူးသမ္မတထရန့်အမေရိကန်မဲ့စီကိုနေကြပြန်လာပြီးတဲ့အချိန်မှာပဲရွေးကောက်ပွဲမဲဆွဲသလိုဗီဒီယိုမိန့်ခွန်းတစ်ခုကိုအခုလိုဖြန့်ဝေခဲ့ပါတယ
် My administration has presented Congress with a detailed proposal
ကျွန်တော်အစိုးရအဖွဲ့အနေနဲ့နေကြားလုံခြုံရေးနဲ့ရာဇဝတ်ဂိုင်းတွေငွေရစေခိုးတဲ့သူတွေလူကုန်ကူးသူတွေကိုဟန်တားရေးအသေးစိတ်အဆိုပြုချက်တွေကိုလွှတ်တော်ကိုတင်ပြထားပါတယ်ရင်ဆိုင်နေရတဲ့အချက်တဲကိုဒီမိုကရက်လွှတ်တော်အမတ်တွေကအတိမတ်ပြုဖို့ညှင်းဆိုနေပါတယ
်ဒီလိုညှိနှိုင်းမရတဲ့အခြေအနေမှာနိုင်ငံတော်ရေးပေါ်အခြေအနေကြီးညာပြီးတခြားအစိုးရသုံးစိတ်စီမံချက်တွေကငွေတွေကိုလွှဲပြောင်းသုံးတာမျိုးတွေလုပ်မယ်လို့သမ္မတဒေါ်နယ်ထရန့်ကအရေးအမြတ်ပြောကြားနေပါတယ်ဒီမိုကရက်တီဘက်ကဒီလိုရေးပေါ်ကြီးညာတာကိုလက်မခံပဲအစိုးရလုပ်ငန်းတွေပြန်စတာနဲ့အပြည့်အဝဆက်ပြီးညှိနှိုင်းမယ်လို့ပြောဆိုနေပါတယ်။ဒီမိုကရက်ထက်လွတ်တော်မှဒစ်ဒါဗင်က ABC ရုပ်သံကိုခုလိုပြောပါတယ
်။ When George W. Bush faced 9/11, he asked us for national emergency powers. We gave it to him on a bipartisan basis.
ဒါမှမဟုတ် George W. Bush လက်ထက်2001စက်တင်ဘာ17ရက်တိုက်ခိုက်မှုကြီးကြုံရတဲ့အချိန်နိုင်ငံတော်ရေးပေါ်အခြေအနေကြီးညာဖို့တောင်းဆိုခဲ့ပါတယ်။ကျမ်းပါဝါရကိုတိုက်ဖြတ်ဖို့ပါတီနီယက်စလုံးကသဘောတူခွင့်ပြုခဲ့တာပါအခုဒီသမ္မတကလွတ်တော်နဲ့သဘောမတူတိုင်းနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုရင်တော့ကျွန်တော်တို့ဆန့်ကျင်ပါတယ်ဆိုတော့လုပ်ငန်းတွေပြန်စပြီးနေကြားလုံခြုံရေးကိစ္စကိုအချိန်မီညှိနှိုင်းဖို့လိုပါတယ
် Republican လွတ်တော်အမတ်တွေကိုယ်တိုင်လည်းသမ္မတအနေနဲ့နိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုရင်မှားမယ်ဆိုပြီးပြောနေကြတာပါဒါပေမဲ့လည်းနေကြားတိုင်းကာရေးကိစ္စသုံးစိတ်ကိုမစင်စားရကောင်းလားဆိုပြီးဒီမိုကရက်အမတ်တွေကိုတော့အပြစ်ဖို့နေပါတယ် Republican လွတ်တော်အမတ်Steve Scalise က ABC ရုပ်သံကိုခုလိုပြောပါတယ
် The president's put multiple officers on the table. We don't want it to come down to a national emergency.
ကျွန်တော်ဘက်ကရွေးချယ်စရာညှိနှိုင်းမဲ့ကိစ္စတော်တော်များများကန့်လန့်ထားပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေကြီးညာတဲ့အဆင့်တီရောက်မသွားစေချင်ပါဘူး။ကျွန်တော်အနေနဲ့ဥပဒေအရလုံးပိုင်ခွင့်ရှိရာရှင်းပါတယ်။ဒါပေမဲ့မလုံချင်ဘူးလို့သူကိုယ်တိုင်ပြောထားတာပါ။ဒီကိစ္စကိုလွှတ်တော်ကဖြေရှင်းစေချင်တယ်လို့သူကဆိုပါတယ်။
ပြည်ခဲ့တဲ့တော့ကြနေပုံမှန်လစာရီထုတ်တဲ့နေ့ဒီမှာထောင်နဲ့ချီတဲ့ဖက်ဒရယ်အစိုးရဝန်တန်းတွေလစာရီမရခဲ့ကြပါဘူးသူတို့လစာရီသတင်းပတ်ချီဓမ္မမဟုတ်လနဲ့ချီပြီးတော့မရတာမျိုးတွေကြုံရနိုင်ပါတယ်ရုပ်တော်တော်များများမရှိမဖြစ်လေပတ်ရမယ်ဝန်တန်းတွေနဲ့သာလုပ်ငန်းတွေလုပ်ကိုင်နေကြပြီးလေစိတ်လုံခြုံရေးဝန်တန်းတွေဆိုရင်လည်းဝန်တန်းဦးရေလျှော့ချပြီးအလုပ်တွေလုပ်နေကြရပါတယ်ဒီကြားထဲမှာဖက်ဒရယ်ဝန်တန်းတချို့ရဲ့ဆန္ဒပြပွဲတွေလည်းကြိုးကြပေါ်နေကြပါခင်ဗျာ
သိန်းနိုင်ဦးတို့ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုဒေါက်တာရှင်တွေနားဆင်ကြားတာဖြစ်ပါတယ်။ခုဒီခါမှာတော့ဒေါက်တာရှင်တွေအားလုံးဆောင်မြုံနေကြတဲ့အင်္ဂါနေ့ညဒိုင်းလီလိုင်းစီစဉ်လည်းရောက်ပါပြီရှင်။ကုသားညိုဦးနဲ့စီစဉ်ထုတ်လို့ရမှုမဆုမွန်တို့တင်ဆက်ပေးထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတဲအလီလိုက်အစီအစဉ်ကနေပဲကြိုးစားပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်ကြောင်းရင်းကတော့ဒီကချင်ပြည်နယ်ကမြစ်ဆုံစီမံကိန်းကြီးကားစီမံကိန်းနဲ့ပတ်သက်တာပါ။တကယ်တမ်းပြောရရင်တော့မြစ်ဆုံစီမံကိန်းကိုအတော်လေးဒီစီမံကိန်းကြီးတစ်ခုလုံးရပ်ဆိုင်းထားတာ9နှစ်လောက်ကြာခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့မကြာခင်တော့ကတရုတ်တမတ်ကနေပြီးတော့ဒီမြစ်ဆုံစီမံကိန်းပြန်ဆလုပ်ရတဲ့သဘောဒီကချင်ပြည်နယ်မှာရှိတဲ့နိုင်ငံရေးဖွဲ့စည်းလူမျိုးရေးဖွဲ့စည်းတွေနဲ့တွေ့ဆုံစမှာပြောခဲ့တာကြောင့်ဒီကိစ္စကပြန်ပြီးတော့နေရာယူလာပါတယ်။ပြောရမယ်ဆိုရင်တော့လက်ရှိ energy အစိုးရအနေနဲ့ဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့သူတေချာလေ့လာပြီးတော့အများပြည်သူကိုချပြမယ်ဆိုပြီးတော့ရွက်ောက်ပွဲကာလကလေးကသူတို့လူတို့ကိုခရီးပေးခဲ့တာရှိပါတယ်။ဒါပေမဲ့ဒီနေ့တက်သည့်ဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ energy အစိုးရအနေနဲ့တိကျသဘောထားထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူး။ဒါကြောင့်မို့အခုဒီဆွေးနွေးပွဲမှာတော့ဒီအထက်တရုတ်နိုင်ငံရဲ့အကျိုးစီးပွားတရုတ်ရဲ့လူလားချက်ကိုကျွန်တော်တို့ဥပစာပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။အထက်ပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးဖြစ်ပါတယ်။နှစ်ဦးစလုံးကကချင်ပြည်နယ်ပါ။တူကတော့ကချင်ပြည်နယ်ဒီဒီမိုကရေစီပါတီရဲ့ခေါင်းဆောင်သူဖြစ်တဲ့ဒေါက်တာတူးကြာဖြစ်ပါတယ်ခင်ဗျာဒီလိုက်ပေါ်ရောက်နေပါပြီ။နောက်တူကတော့ကချင်လူမှုဖွံ့ဖြိုးရေးဒီကွန်ရက်အဖွဲ့စည်းကပါကုစားကြီးပါကုစားကြီးလည်းဒီလိုက်ပေါ်ရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာတူးကြာကိုဖိတ်ခေါ်ချင်ပါတယ်ကျွန်တော်တူးကြာကြားပါလားခင်ဗျာ
အဲကြားပါတယ်ဗျာ
ဟုတ်ကဲ့ခုနကကျွန်တော်ပြောသွားတဲ့ထင်မှာဒီတရုတ်တမတ်ကြီးကကချင်ပြည်နယ်လာပြီးတော့နိုင်ငံရေးလူမှုရေးအဖွဲ့စည်းနဲ့တွေ့ဆုံတဲ့ခင်မှာဒေါက်တာတူးကြာလည်းပါတယ်လို့ကျွန်တော်သိထားပါတယ်ခင်ဗျာအဲ့တော့တရုတ်တမတ်ပြောသွားတဲ့အထက်မှာဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ဒီကချင်ဖွဲ့စည်းတို့ပြောတဲ့အခါကဖိအားပေးတဲ့သဘောလားဒါမှမဟုတ်သူရဲ့လူလားချက်လားဘယ်လိုပုံစံမျိုးတက်ရောက်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြင်တာကသူကဒီစီမံရေးဖွံ့ဖြိုးတိုးတက်ရေးအကြောင်းပြောတဲ့ချိန်မှာဒါလျှက်စစ်ကအရေးကြီးတာပေါ့လေနော်လျှက်စစ်ကလုံလောက်ရမှဒါဖွံ့ဖြိုးရေးများများလုပ်နိုင်မှာပေါ့ဒါကြောင့်ဒီလက်စီရရှိရတဲ့မြစ်ဆုံငယ်ရေကသာပြန်လုပ်ရရတော့ဒါအမှန်အတိတ်အကျတယ်ပေါ့လေဒါကြောင့်ဒါကိုဆက်တဲ့လှုပ်ဆောင်စီလှုပ်ဆောင်ခြင်းတယ်ပေါ့အဲဒါကြောင့်ဒါဒီဟာကိုဒါပြည်သူတွေလည်းဝိုင်းဝန်းထောက်ခံပေးဖို့ဆွေးတော်မျိုးသူပြောပါတယ်အဲပြောတော့ဒီစာကတော့ဒါကျွန်တော်ကိုဒါဟိုသူ့အနေနဲ့ဒီရှင်းပြတာပေါ့ဗျာသူတို့ရဲ့သဘောထားစံတကိုရှင်းပြတာပါအဲအဲ့တော့မြစ်ဆုံငယ်ကသာနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီဆွေးနွေးတဲ့နေရာမှာတော့ဒါသူအတိကသူတို့ဘက်ကသဘောထားကိုရှင်းပြတာပဲဖြစ်ပါလေဗျာခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့မြစ်ဆုံဒီစီမံကိန်းနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရနဲ့အာဏာပိုင်တွေနဲ့သူတို့ဆွေးနွေးထားချက်ကိုပြောပြပါလားခင်ဗျာသူတို့လက်ရှိအစိုးရသဘောထားကိုပြောပြပါလား
ဟုတ်ကဲ့အခုလက်ရှိအစိုးရကတော့ဒါကျွန်တော်အားလုံးသိတဲ့အတိုင်းပဲလေဒီရော2015ရုပ်ောက်ပွဲကာလတုန်းကမေဆေစီယုံတဲ့ချိန်မှာဒါနိုင်ငံတော်တင်ပြခံတော်သားသူကြီးကဒါဟိုဒီစာချုပ်ကိုချပြမယ်ပေါ့နော်အဲ့ဒီဒီတရုတ်နိုင်ငံနဲ့ချုပ်ဆိုထားတဲ့စာချုပ်ပေါ့လေအဲ့ဒါတစ်ချက်သူပြောခဲ့ပူပါတယ်ဒါပေမဲ့အခုချိန်တော့ချပြတော့တော့မရှိသေးဘူးဗျနောက်ပြည်သူရှင်းတာလုပ်ခဲ့ဒီနေ့နေ့တော့ဒါဒီမြစ်ဆုံရေကာတာနဲ့ပတ်သက်ပြီးမှအထူးလေးလာစုံစမ်းရေးအဖွဲ့ဖွဲ့ပြီးမှဒီကချင်းပြည်နယ်ဟိုတော့ရောက်ရှိလာတယ်မကြီးနာပင်မှာဒါရောက်စုံစမ်းတော့ရှိတယ်အဲ့တော့အဲ့ဒီစုံစမ်းတော့ဒီအဖွဲ့ကဒီသူရဲ့စုံစမ်းချက်ကိုတမ်တာစီတိကျထားတယ်ဆိုတဲ့ဒီတော့ကြားရတယ်ဗျာအဲ့ဒီနောက်ပိုင်းတော့ဒါသူတို့ဘာတွေဆက်တုတယ်ဆွေးစားကိုကျွန်တော်ဘာမှမကြားရဘူးဗျာ
ဟုတ်
သူကဒီဟာကိုဘယ်လိုဆက်ကင်သွားမလဲဆိုတဲ့သဘောထားမျိုးလည်းကျွန်တော်မသိရဘူးဗျာအခုချိန်နဲ့ကျွန်တော်ကဘာမှမသိရတဲ့အခြေအနေမျိုးရှိပါလေဗျာ
လက်ရှိအစိုးရနဲ့ဆောင်းထားနေတဲ့ကိစ္စတွေပြောဆိုဆွေးနွေးတဲ့အကြောင်းကအရာကြီးကိုတရုတ်တပ်ကပြောရဆူရရှိပါလားခင်ဗျာ
အဲ့တော့မပြောပါဘူးဒီကတော့ကျွန်တော်နဲ့တွေ့တဲ့ချိန်မှာအစရနဲ့ဘယ်လိုစဉ်းစားထားတယ်ဘယ်လိုသဘောတူတာစားရှိနေတာကျွန်တော်မပြောပါဗျာဒီကိစ္စဟု
တ်ကဲ့ဒါပေမဲ့ဒီတရုတ်တန်ယုံကထုတ်ပြန်တဲ့အထက်မှာတော့ဒီကချင်ပြည်နယ်မှာရှိတဲ့အဖွဲ့အစည်းတွေကဒါကိုလက်ခံတယ်မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တကယ်တမ်းအနှောက်အယှက်ဖြစ်နေတာကပြင်ပကအဖွဲ့အစည်းတွေလို့သူတို့ထုတ်ပြန်သွားတာရှိပါတယ်ခင်ဗျာအဲ့ဒါဘယ်လိုဖြစ်သွားတာလဲမသိဘူး
ဟုတ်ကဲ့ဒါလည်းသူရဲ့သဘောထားကိုဒါသူဒီပြောပြတာပြပြတာဟိုတော့ပဲကျွန်တော်နားလည်းသဘောပေါက်တယ်လေဒါကျွန်တော်နဲ့တွေ့တဲ့ချိန်မှာဒါဒီဟာကိုဒါဒီအခုဒီသူပြန်ကျင်ရဲ့မှာပါတယ်အဲဒါကျွန်တော်ကိုပြောတာတွေမရှိဘူးမေးတာလည်းမရှိဘူးဗျတော်ကတော့ကျွန်တော်တပြသလိုပါဒီဟာမြစ်ဆုံရေသာဒါအရေးကြီးတဲ့အကြောင်းဒါသူပြောပြတယ်ဆက်လုပ်ကျင်တယ်ဆိုတာပြောပြဒါပေမဲ့ကျွန်တော်ကိုဒါကိုဒါလက်ခံလားလက်မခံထောက်ခံလားမထောက်ခံလားဒီလိုတရားဘယ်လိုပါဆိုဆွေးအခုကျွန်တော်တို့ပြောပြတာမဲတာတွေအဲ့ဒါမရှိပါဘူးအဲ့တော့ဒါအဲ့ဒီထုတ်ပြန်ကြရမှာပါတဲ့ဟာတွေကတော့ကျွန်တော်ထုတ်ပြန်ကြရချင်းပါလာမှာပဲကျွန်တော်က တော့တွေ့ရတာဖြစ်ပါတယ်တွေ့ရတာဖြစ်ပါတယ်ရ
အဲ့တော့တွေ့ဆုံခဲ့တဲ့ကချင်နိုင်ငံရေးလူမှုရေးဖွဲ့စည်းတွေကတော့ဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့သဘောထားတွေကိုတေးဥတ္တမကိုပြောပြကြပါလား
ကျွန်တော်ကတော့ဒါတူပြောတာပဲနားထောင်ခဲ့တာပဲတခြားဖွဲ့စည်းတခြားပါတီနဲ့တူဆုံတယ်အဲ့တော့ကျွန်တော်ကဘာမှမသိရဘူးဗျအဲကျွန်တော်ကဒါကျွန်တော်အခုဒီကချင်ဘူပေါင်းရေးပါတီသုံးပါတီကကောင်းဆောင်တင်နဲ့တတ်တတ်တွေ့နေဗျအဲ့တုန်းကတော့သူရှင်းကြတာကျွန်တော်နားထောင်ကျွန်တော်ဘက်ကတဘောသားတူဆုံတရားသိသူ့ကိုရှင်းကြတာမရှိပါဘူးတခုတော့ရှိတာပေါ့အစရပေါ်မှာလည်းမူတည်တယ်ဆိုတဲ့အပိုင်းတော့ဒါသူ့ကိုပြောပြတာရှိပါတယ
်ဟုတ်ကဲ့
အခုဒါတခြားကျွန်တော်ကသူပြောတာကိုလက်ခံသဘောတူတယ်ဆိုရအပိုင်းဒီဘာမှမပြောပါတော့ဘာဖြစ်ကိုကကျွန်တော်တင်ပြတယ်ဆိုတော့ဒီဟိုကျွန်တော်ဒီဟိုဟာပေါ့ဒီဒီကျွန်တော်ဒီသူပြန်ပြန်ပါတဲ့အတိုင်းဒီဒေတာကပြည်သူတွေကတောက်ခံဒီမကန့်ကွက်ဘူးဒါပြင်ပပြည်သူတွေကကန့်ကွက်တယ်ဆိုရတယ်ဒါတွေကကျွန်တော်ရှေ့မှာတော့မပြောပြတာကျွန်တော်အဲ့ဒါမကြားမိဘူးဗျာဟုတ
်ကဲ့ကျွန်တော်ဆူရရဲ့သဘောထားနဲ့ပတ်သက်ပြီးတော့တရားဝင်ကျွန်တော်တို့မသိရသေးပါဘူးခင်ဗျာ။ဘာလို့လဲဆူရကလည်းတရားဝင်ထုတ်ပြောနေတာမရှိသေးပါဘူး။ဒါပေမဲ့အဆူရနဲ့ဆက်ဆက်တဲ့တက်ဆိုင်ရာတာဝန်ရှိသူတွေရဲ့ပြောဆိုရချက်ရဆိုရင်တော့မြေဆုပ်စီမံကိန်းပြန်ဆနိုင်ပွဲရှိတယ်ဆိုရင်အရေးအောက်မျိုးတွေပြောရစူဇာနီကျွန်တော်တို့ကြားနေရပါလေ။ဦးဒေါက်တာတူးကြလို့ကြားပါလား။
အဲ့ဟုတ်ကဲ့ဒီစားတော့ကျွန်တော်အတိအကျတော့မချောဗျဒါပေမဲ့ဟိုနည်းနည်းကောလာလာတည်တည်ကျူနေပါအကြရတဲ့ပိုင်းတော့ရှိတယ်ဒါပေမဲ့ဒါရရတော့ကျွန်တော်ကကောလာလာတည်တည်လို့ပဲအောင်းမယ်လေခုချိန်ထိတော့နော်ဘာဘာဒါကဒါတည်တည်ကျကျကောင်းတဲ့ဖို့ဒီဝကျော်ဆိုတာတွေထုတ်ပြန်တာတွေကကျွန်တော်မသိရသေးဘူးဗျ
ဟုတ်ကဲ့မြေဆုပ်စီမံကိန်းနဲ့ပတ်သက်လို့အဲ့တော့ကူတူးကြရရဲ့ရည်တည်ချက်ကရောအရေးတိုင်းမလားဘလို့ရှိပါလဲခင်ဗျ
အဲ့ကျွန်တော်ကအရင်တိုင်းပဲဘာကြောင့်လဲဆိုဒီစာကဒီပြည်နေသားတွေအားလုံးကလည်းကန့်ကွက်တယ်။နောက်ဒီအောက်ပြည်အောက်ရွာကဒီပြည်သူတွေလည်းကန့်ကွက်တယ်။ဒါကြောင့်လို့ဒီစာကတော့ဒါဘယ်တော့မှဆက်လုပ်ဖို့မတင်တဲ့စီမံကိန်းတရားပေါ့။ရာသီပတ်ရာစင်ထားတင်တဲ့စီမံကိန်းတရားဖြစ်တယ်ဆိုတော့ကျွန်တော်အရင်ကတည်းကခံယူတယ်။ဒါကျွန်တော်ပါတီကလည်းပြည်သူလူထုပေါ်အခြေပြုပြီးဖွဲ့စည်းတာပါတယ်။ပြည်သူထုနဲ့တသားတည်းပဲကျွန်တော်ရပ်တည်တာဖြစ်။ပြည်သူလူထုအတန်ကျွန်တော်အတန်ပြည်သူလူထုသဘောထားကျွန်တော်သဘောထားပါ။ဒါကကျွန်တော်ကဒီစာကိုဆက်ဒုရဲကိုကျွန်တော်လုံးဝလက်မခံတဲ့ပါတီဖြစ်ပါတယ်ဗျာကျွန်တော်ဘောသားအဲ့ဒါပြည်သူစုနဲ့တသားတည်းရှိပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြလီလိုက်ပေါ်မှာနေပေးပါဦးခင်ဗျာကျွန်တော်နောက်ထပ်ပင်တိုင်းဆွေးနွေးမဲ့ကုစားကြီးကိုဖိတ်ခေါ်ကြပါလေကုစားကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကျပါရဟုတ်ကဲ့
ကုစားကြီးရေကျွန်တော်တို့ဒီမြေဆုပ်စီမံကိန်းနဲ့ပတ်သက်ပြီးတော့စိုင်းငံ့ထားတယ်လို့ကျွန်တော်သိပါတယ်ဒါပေမဲ့တချို့မြေဆုပ်စီမံကိန်းနဲ့ပတ်သက်တဲ့တရုတ်ကုမ္ပဏီရဲ့လုပ်ငန်းတချို့မြေဆုပ်ပတ်ဝန်းကျင်နားမှာအဆောက်အုံတွေရှိနေလို့သိရပါတယ်အဲ့လှုပ်ရှားမှုတွေကဘယ်လိုရှိပါလဲခင်ဗျာဘယ်လိုများသိထားပါလဲ
ဟုတ်ကဲ့ဒါတော့ data ခန္ဓာစစ်မှာပေါ့နော်ဒါသူရဲ့ဒီတချို့ဒီ CBI SBIC တို့အခုပြန်ခေါ်ဆိုရခါကွန်မတီကသူရဲ့ဒူဒီဝန်ထမ်းတွေရှိနေစေပါဒီ data ခန္ဓာစုံမှာဆိုမှာပေါ့နော်နောက်ပြီးမှဒီ data ခန္ဓာသူအောင်းမြင်တာပေါ့ဒီမလီယန်သူစီစံကြအခြေရွာဆိုတဲ့နေရာမှာရှိကြောင်းခန္ဓာသူကိုအမြဲတမ်းတူမှုရေရောပညာရေးကျမ်းမာရေးကိုရှေ့ရှုမှာ data ခန္ဓာသူတွေကိုကုနေတယ်နောက်ပြီးမှအကစားရှိလို့ရှိရင်ရေးရံပင်လေလိုအပ်တဲ့ဖြစ်စေမလိုအပ်တဲ့ဖြစ်စေဘာသာရေးအဖွဲ့ကိုဖြစ်စေဒီလိုအနောက်ကနေဒီတိကုမ္ပဏီကထောက်ပံ့ပေးတယ်အဲနောက်ပြီးဈေးဆိုင်ဒီမင်းဈေးဒီတိကုအဆောက်အဦဒီသူတို့ကရက်ကြွားကိုဒီထောက်ပေးတယ်ခဏခါပေါ်တာလူရေချုံစုပွဲဒီ CBI ကုမ္ပဏီအနေနဲ့ဒီဒီကလေးတကူတဲ့ CBI ကုမ္ပဏီဆိုတာကောင်းတာမကောင်းကြောင်းဒီသမေးပွဲဖြစ်ခိုင်းတဲ့ခါမျိုးတကယ်လို့အောင်လို့သူတို့ရဲ့မိကွန်းအောင်လို့ရှိရင်ကစုပေးတဲ့ခါမျိုးဒီလိုပေါ့
ဒ
ီရခန္ဓာစစ်မှာသူတို့ချမ်းပုံမှန်ထုတ်ပေးတာတို့ရေဒီလက်စစ်ကြီးတွေပေးတာတို့ဒီသူတို့လူမှုရေးကိုဟိုဥတီမှာသူတို့ကုမ္ပဏီနေလို့ဆိုရင်ဒါသူတို့တဲ့မှာဘယ်တော့မှအချုံးမပေးဘူးဆိုရခါသူတို့ရဲ့ဆက်ကျူးစားနေတဲ့အနေအထားမှာရှိတယ်ဘယ်လိုဒီရေကတာဒီဖောက်နိုင်ဖို့အတွက်ပါဒါတော့အတကားကုမ္ပဏီကတော့သူတို့မှတ်တမ်းကောင်းကောင်းတင်ထားတယ်နောက်မချင်းကြဒီအကျွေးတွေကထပ်တမလူကလေးဆက်စပ်ချင်း investment ဝင်လို့နဲ့ချိန်မှာထိထားတာကြံပုံတွေဒီလိုပဲဒါလည်းနောက်လောင်ကြလို့ရှိရင်ဗမာဒီမာဒေတာခံလို့ကူညီတဲ့ဟာကျော်တို့ကတလောက်ရှိပြီတဲ့ဒီပြအတိတ်ကြတဲ့တပ်ပုံနဲ့တမ်းနဲ့လုပ်ထားတာကြည့်လို့ရှိရင်ဒါတတိယအဖြစ်ဒါကိုအကျွေးအဲ့ဒီနဲ့ပြန်တို့ဒီဆောက်တဲ့အနေနဲ့ဒါရေကတာဒီဆောက်နိုင်ဖို
့ဒီ
လိုအတွေ့တော့ဒါတော်တော်ကျူးစားတဲ့အပိုင်းမှာရှိတော့ပါနော
်ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ဆက်ထည့်မိချင်တာကခုနကတုတ်ကုမ္ပဏီနေနဲ့ဒေသခံတွေနဲ့ပတ်သက်လို့ဒီဒေသလူမှုဖွံ့ဖြိုးရေးတွေနဲ့ပတ်သက်လို့အကူအညီတွေဆက်ပေးနေတယ်နောက်တစ်ဖက်မှာကျွန်တော်သိရတော့ကချင်လူမှုအဖွဲ့အစည်းတွေကမြန်မာနိုင်ငံတွင်းမှာရှိနေတဲ့မြန်မာနိုင်ငံကအဖွဲ့အစည်းတွေကိုပါတုတ်နိုင်ငံကိုဖိတ်ခေါ်ပြီးတော့ဒီမြေဆုံနဲ့ပတ်သက်လို့ရှင်းလင်းဖြောင်းဖြားတာလည်းကျွန်တော်ခဏခဏကြားနေရတယ်အဲ့တော့ ဒေသခံတွေတဲမှာရောလူမှုဖွဲ့စည်းတွေတဲမှာရောဒီမြစ်စုံနဲ့ပတ်သက်ပြီးတော့သဘောထားတစုံတရာပြောင်းတာရောရှိပါလား
ကျွန်တော်ကြည့်ရတော့ဒီမြစ်စုံနဲ့ပတ်သက်တဲ့မှာတစုံတရာသဘောထားပြောင်းတာတော့မရှိဘူးအားလုံးကဒီမြစ်စုံရဲ့သဘောမတူညီတဲ့အပိုင်းမှာကန့်ကွက်တဲ့အားမှာအားလုံးပုံသဘောအချင်းသာသဘောတူညီကြတယ်အဲဒါပေမဲ့အမျိုးဆုံးကြောင့်ဒီဖြည့်ပြောင်းရတဲ့အဲအတွက်ကြောင့်လူတွေစောင့်နေရဲ့ပြဿနာချက်ချင်းရှိတဲ့ခါကျတော့ဒါ CPI ကတော့ပတ်နာမယူလေလို့ပြောလို့လည်းမကောင်းဘူးဒါသူတို့ကြောင့်ညစ်နာခဲ့တဲ့အတွက်ကြောင့်မသာဘူး CPI ဒီကိစ္စကိုလည်းတော့ပတ်နာခါသူတို့ရဲ့မလွဲမတူညီတာမလွဲမချောင်တာမတတ်နိုင်လို့ယူနေရတဲ့အနေထားမှာဘယ်တော့လဲရှိတာပေါ့နော်ဒါတော့တကယ့်ကိုသူတို့ရဲ့စိတ်ပြောင်းမှလက်ခံတဲ့အနေထားတော့မရှိဘူးသူတို့ကြောင့်ချက်ချင်းသွားတဲ့ညစ်နာခြေကိုယူတဲ့သဘောတော့ပဲရှိတာပေါ့နော်ဒါတော့
ဟုတ်ကဲ့နောက်တစ်ချက်ကတော့တရုတ်ဘက်ကအမြဲပြောပါတယ်ဒီမြစ်ဆုံစီမံကိန်းကဒီလိုဖြစ်သွားတဲ့အကြောင်းမျိုးတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ့နော်အထူးဖြစ်တရုတ်နိုင်ငံဘက်ကလည်းရင်းနှီးမြှုပ်နှံမှုတွေကဘာဖြစ်သူကမြန်မာနိုင်ငံပေါ်ယုံကြည်မှုအားနည်းတဲ့သဘောမျိုးတော့ကျုံသွားတယ်အဲ့တော့ဒါနဲ့ပတ်သက်လို့အဲ့လိုပြောလာမှဆိုရင်ကိုစားကြီးအမြင်ဘယ်လိုရှိပါလဲ
ကျွန်တော်ကဒီရတော့တရုတ်ပြည်အခက်တဲ့လို့ဒီအရင်ကျွန်တော်တို့ဒီယူကောက်တင်မြောက်တဲ့အစိုးရမဟုတ်တဲ့တပ်မတော်အစိုးရခိတ်တဲ့တရုတ်အစိုးရတဲ့ဒီကုမ္ပဏီလုပ်ထားတဲ့ပြဿနာကိုဘာဖြစ်လို့ကျွန်တော်တို့ကိုယုံကြည်မှုကင်းနေတယ်ဒီကုကရေဘလောက်ကြီးမြန်မာနိုင်ငံကိုယုံကြည်လို့လုပ်တယ်ပြည်သူလူထုကိုအားကိုးလို့လုပ်တယ်အခုကျမှပြည်သူလူထုကိုဒီလိုပြောရဆိုတာသူရဲ့အချက်ကိုသူရဲ့အကြက်ကိုကျွန်တော်တို့ချပြတဲ့အနေနဲ့ပဲလုပ်တယ်လို့သဘောပြနေတယ်ဒီကုကရေနဲ့ပြည်သူလူထုစီမှာအောက်ခြေအစင်းနဲ့လုပ်ဆောင်တဲ့အခါမရှိဘူးသူရဲ့ချင်းကပ်ကတိုက်ရက်ကြီးအထောက်တောင်းကတကယ်အာဏာရှင်အကြီးအဖြစ်တဲ့ချိန်မှာစစ်ကောင်းဆောင်တဲ့ဘက်ကြီးမှသူတို့ရဲ့အကြက်ကြီးဒီနေ့ညီဆိုင်နေရလို့အခုတို့ယုံကြည်မှုကျင့်မြစ်လာတယ်လို့သူတို့ရဲ့ပြောဆိုတဲ့အပိုင်းနဲ့ဖြစ်တယ်ဒါကျွန်တော်တို့ပြည်သူလူထုနဲ့မတက်ဆိုင်ပါဘူးဒေသခံတွေဒါတော့တရက်ကြီးအစိုးရနဲ့ပဲတက်ဆိုင်တယ်အာဏာရှင်တွေနဲ့ဒါနိုင်ငံတော်အကြီးအကဲတွေနဲ့ပဲတက်ဆိုင်တယ်ယုံကြည်မှုကျင့်မြစ်တယ်မကျင့်မြစ်ဆိုတော့ကျွန်တော်တို့အပါမပြရတဲ့အနေထားမှမရှိဘူးအရင်ကတည်းကအခုကတည်းကဘာမှမသိဘူးဘာသာဒီအပိုင်းအောင်နော
်ဟုတ်ကဲ့ကိုစားကြီးရောဒေါက်တာတူးကျော်လေးလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေကိုလှည့်ပေးကြပါလေရေစုပ်ကိုငင်းကြအောင်လေးလိုက်ပေါ်ပေါ်ရောက်နေပြီကိုငင်းကြအောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုသားရေအခုကျွန်တော်ဦးတူးကျော်ကိုစားကြီးရောကျွန်တော်ပြောချင်တာကအခုဟိုတရုတ်အစိုးရလုတ်သွားတဲ့ဟာကကျွန်တော်တို့ကချင်တိုင်းရင်းသားပါတီတွေပေါင်းစည်းထားတဲ့အခါမှာပြည်သူလူထုကထင်အောင်ထင်မှားဖြစ်စေတဲ့ပုံစံမျိုးလေးဖြစ်တာပေါ့သူတို့ကဘောက်ကောက်ကသဘောထားတွေထုတ်ပြန်နေတာအဲ့ဒီဟာဒါတိအချက်ပေါ့ကျွန်တော်တို့ဟိုကျင်းတိုင်းလာတဲ့အချင်းချင်းမတွေအထင်းချင်းလွဲစီတယ်ပေါ့နောက်တစ်ချက်ကပါလဲဆိုတော့ဒီအစိုးရကပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရလို့ပြောတယ်အမျိုးသားရင်ရဆိုင်ရေးဆိုပြီးပြည်သူမကြိုက်ကြအောင်လဲသူတို့ကသူတို့လှုပ်ချင်တာတွေအကုန်လှုပ်တယ်အခုမြစ်ဆုံကိစ္စကြတော့သူတို့တတိပေးထားတဲ့အတိုင်းငါလှုပ်ချင်တာလှုပ်တယ်ဘယ်လိုပြောမလဲမြစ်ဆုံကိုမလှုပ်တော့ဘူးလို့ဘာဖြစ်လို့ပြည်သူကိုချမပြတာလဲပေါ့သူတို့ကပြည်သူရွေးချယ်ထားအချင်းမြှောက်ထားတဲ့ဆိုပြီးတော့ပြောချင်တဲ့လိုချင်တဲ့အချိန်ကြတော့ယူတယ်မလိုချင်တဲ့အချိန်ကြတော့ပြည်သူကိုပြန်လွှဲချပြီးတော့ဒီလိုတရားခံလုပ်တဲ့အစိုးရများဖြစ်နေလားပေါ့အဲ့တော့ဒေါက်တာပြည်ကြအနေနဲ့ဘယ်လိုမြင်လဲဆိုတာကိုဟောပြန်ပြီးတော့ပြည်သူလူထုကိုခေချင်းတင်ပြချင်ပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာတူးကျော်ကိုပြည်မေးပြပါမယ်ကျွန်တော်နောက်တော့ရှင်တူးတစ်ဆက်ထဲဖိတ်ခေါ်ချင်ပါလေကိုစိုးဝေပါလီလိုက်မပါရှိပါလေကိုစိုးဝေဆွေးနွေးမေးမြန်းလို့ရပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီမြေဆုံစီမံကိန်းကိုတိချောက်လိုက်မယ်ဆိုလို့ရှိရင်ကချင်ပြည်ကစားလို့ပေါ့တဘာဝအနေထားတွေအလုံးပြင်းပြသွားမယ်ဆိုတော့အထူးပြောကြရမလို့ပေါ့နော်ကချင်ပြည်ကစားပြီးတော့အဲဒီကြောင်းတစ်ချောက်ပေါ့မြန်မာချင်းပေါ့အထူးမျိုးရတဘာဝရှိတဲ့အနေအထားတွေနဲ့အများကြီးကြောင်းလဲသွားမှာเนาะဒါတွေမကဘူးကျွန်တော်တို့ရခိုင်ပြည်နယ်ပေါ့ရခိုင်ပြည်နယ်ကျွန်တော်တို့နေထိုင်ကြီးပြည်ကြတဲ့အရာပေါ့အခုလည်းကျွန်တော်ရခိုင်ကလာနေပါတယ်ဆိုလို့ရှိရင်ရခိုင်ပြည်ကိုဘာလို့တက်ရောက်သွားမလဲဆိုတဲ့အကြောင်းကိုကျွန်တော်ပြောပြခြင်းနဲ့ပေါ့เนาะကျွန်တော်တို့ဒီဒီဇင်ဘာဟို27ရက်နောက်ဆုံးအပတ်စဉ်ကျွန်တော်တို့ဟိုမြောက်ကပါချမ်းမြို့မှာရှိနေတဲ့ကျွန်တော်တို့မြန်မာနိုင်ငံနဲ့အဝေးဆုံးရောက်သွားပြီပေါ့ဗျာနေလန်းကျောင်းကတောင်ဝင်းရိုးစုအပေါ်ရောက်သွားပြီအဲ့ဒီအချိန်မှာကျွန်တော်တို့ကချင်းမြန်မာနိုင်ငံရဲ့လက်ဖက်မှာရှိတဲ့ကချင်းပြည်တောင်တန်းကြီးတွေပေါ်မှာရေတွေခဲပြီပေါ့အဲ့ဒီခါမှာအဲ့ဒီနေရာကြီးတစ်ဖြည်းဖြည်းရေစရာလာတဲ့မြောက်ဝင်းရိုးစုနဲ့ပတ်ကွန်ပြေးလာတဲ့နေရန်ကြောင့်အရာကျွန်တော်တို့ကဆုံရလောက်ရောက်မယ်ဆိုရင်ပေါ့မေးရလောက်ရောက်မယ်ကချင်းပြည်ကဟုတ်ကဲ့ကချင်းပြည်ရေခဲတောင်ပေါ်မှာရေခဲတွေကဒီအခုချိန်ရောက်ပျော်ပြီးတော့မေခမီခာနေပြီးတော့အရာဝင်းရဲထိုင်ကိုဆင်းလာပြီပြီးတော့ကချင်းပြည်မှာရွာတဲ့မှုတွေကလည်းမေခမီခာနေပြီးအရာဝင်းရဲထိုင်ကိုဆင်းလာတဲ့အခါမှာကျွန်တော်တို့အယောက်ကြီးတွေတူပြီပေါ့ဗျာအဲ့ဒီအချိန်မှာဆိုရင်ကျွန်တော်ရခိုင်မှာလည်းရခိုင်မှာကျွန်တော်ရခိုင်မှာရှိတဲ့အယောက်ကြီးကနေအနောက်ဖက်ရခိုင်ရိုးမှာကြီးကြော်တာနဲ့ကျွန်တော်တို့အဲ့ရခိုင်ရိုးမှာကြားနေပင်လေကမ်းခြေမှာကျွန်တော်နေကြတာဟုတ်အဲ့ဒီမှာကြည့်တဲ့ချောင်းနေဆိုတာကလည်းရခိုင်ရိုးမှာကဒီလေးချခံပြီးတော့ချောင်းချခံပြီးတော့ပင်လေကိုရှိသွားတာဆိုတော့ မိုးပြက်ကလေးကရေတရတစ်ခါတည်းနည်းနည်းနည်းနည်းပြီးကုစုံတောင်းလေးပေါ်နေတော့ကြောက်တောင်းကြီးကြောက်တောင်းကြီးအဲ့ဒီမှာနေရတီဆိုလို့ရှိရင်တည့်ရတီကျူရမယ်ဒီတဲ့တည့်ရတီကကြောက်ခွဲပေါ်တယ်
ဟုတ်ကဲ့ကုစုံနဲ့တိုးတိုးချုပ်ပြီးပါဘူးအ
ဲ့ဒီအချိန်မှာအယောက်ဒီကြီးတွေ့လာပြီဆိုတာနဲ့နော်အယောက်ဒီကြီးကြီးတွေ့လာပြီဆိုတာနဲ့ကျွန်တော်ရခိုင်ဘက်ကချောင်းနေရတဲ့ရေတီတိုးပြီးတော့ခက်ဖြစ်ဖြစ်ရေမှာမျောပြီးတော့ငါးတွေပစုံနေလိုက်တရားဆိုပြီးပြောကြတယ်ပေါ့နော
်ဟုတ်ကဲ့
ဒါကဒါအယောက်ဒီကြီးရဲ့တယောက်ဘူးပေါ့နော်တကယ်လို့တော့အဲ့ဒီရေဆုံကဒီကရာကြီးချောင်းလိုက်ရင်အယောက်ဒီကြီးရဲ့တဘာဝကြီးကြောင်းလဲသွားတယ်လို့ကျွန်တော်ရခိုင်ကချောင်းနေရောင်းနေလဲကြောင်းလဲသွားမယ်ကျွန်တော်ကတဘာဝတန်းဝင်ရင်ပေါ့ငါးတွေပစုံနေဒါကျွန်တော်တို့ကမြင်ရတဲ့အတိုင်းကကျွန်တော်မမြင်တဲ့ဟိုတက်ရောက်မှုတွေအများကြီးရှိနေလို့မလို့ကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ကုစုဝီကျေးဇူးပါခင်ဗျာသဘောပေါက်ဝင်ရင်လည်းပတ်သက်လို့ရေခတ်မှုကုစုဝီရဲ့စိုးရင်ချက်ပေါ့နော်ကျွန်တော်အခုပင်နယ်ဆွေးနွေးရသူတွေပြန်လှည့်ပေးကြပါလေရေလုံးဒေါက်တာတူးကြောင်ကိုပြန်ဖိတ်ခေါ်ကြပါလေခုနကကုငင်းချန်းအောင်ဆွေးနွေးမိမြန်သွားတဲ့အထက်မှာလက်ရှိ NLD အစိုးရကသူတို့ပြောထားတဲ့ဂရုလိုမျိုးဒီမြစ်ဆုံနဲ့ပတ်သက်လို့လူလူကိုခြားမပြနိုင်တာညာတစိုးတရားပြတ်သားအဖြစ်မပေးနိုင်တာဒါကြောင့်အခုတက်တီဘာကြောင့်စန့်ကြနေတယ်လို့ဒေါက်တာတူးကြောင်ယူဆပါလေခင်ဗျာ
ဟုတ်ကဲ့ဒီအရကတော့ကျွန်တော်အများကြီးရှိပူလိုအပ်တဲ့ဒီစီမံကိန်းတရားပါကျွန်တော်အမြင်ကတော့ဒါဟောနာတာရှိယောဂါဆိုဇာမျိုးကြီးလိုဖြစ်နေတာဒါကအများအဆုံးသတ်ပူလိုအပ်နေပြီဆိုတော့အခုဒီလက်ရှိအစိုးရအနေနဲ့ကတော့ဒါကအဆုံးသတ်ပူဒါတာဝန်ရှိဆုံးပေါ့ဗျာအဲကြောင့်မလို့ဒါကိုပြည်သူလူထုကဒါဘယ်တော့မှဆက်မလုပ်တော့ပါဘူးဒါရတဲ့ပန်ရထားလိုက်ပါပြီဆွဲဟာပြည်သူလူထုကအသိပေးဖို့အဲ့ဒါတစ်ချက်လို့မယ်နောက်တစ်ချက်ကဒီဟိုဒီအစိုးရနေပေါ့ဒီအစိုးရချင်းအစိုးရရှင်းစရာရှိတဲ့အဲ့ဒီဒီဘယ်သူအရင်းနှီးမြှုပ်နှံမှုဆိုင်ရာပြဿနာဒါဒီကိုအမြန်ရှင်းပြီးတော့မှအဲ့ဒီမြို့စုရေကဒါနဲ့ပတ်သက်ပြီးတော့အဆုံးသတ်ဖို့လိုအပ်နေလို့ထင်ပါတယ်ဒါဒီလက်ရှိအစိုးရအဲ့ဒီအစိုးရမှလည်းဒီအိုင်ဒီယာတွေရှိမယ်လို့ထင်ပါတယ်ဒါကြောင့်တို့ကဒီလေလာစုံစမ်းရေးအဖွဲ့တော်လွတ်ထားတာပဲဆိုတော့အဲ့ဒီလေလာစုံစမ်းရေးအဖွဲ့ရဲ့နောက်ဆက်တွဲတွေအားဖြင့်ကျွန်တော်ပြန်မချရတာအဲ့ဒါလို့နေတာပေါ့ဗျာဒါကြောင့်မလို့ဒီစာကကျွန်တော်တို့လည်းဒီလေလိုက်ပေါ်နေအကြံပြုနေတာကတော့ဒီဒိုင်တော်ဆွေရအနေနဲ့ဒါကြီးကိုဇာမျိုးကြီးလို့မထားပဲနဲ့အများဖြည့်ရှင်းတင်တယ်လို့ဖြည့်ရှင်းတဲ့နေရာမှာတော့ဒါနှစ်ပိုင်းရှိမယ်ကွနာကျွန်တော်ဒီပြတယ်လို့ပဲတစ်ပိုင်းကတော့ဒါပြည်သူလူထုကိုဒီမြို့ဆောင်ရေကတော့ဘယ်တော့မှဆက်မလုပ်တော့ပါရတဲ့ပိုင်းရထားလိုက်ပြီးစာဒါပထမအပိုင်းနဲ့ဒါပြည်သူလူထုအပြည့်ပေးရမယ်ဂတိပေးရမယ်ဒါတစ်ချက်ဒုတိယကတော့ဒါဟိုဆွေရချင်းရှင်းရမယ်စာကအများလည်းရှင်းလိုက်လို့ရှင်းတော့အကောင်းဆုံးဖြစ်မယ်ဒီကိုဒီတိုင်းပဲပြောထားမယ်ဆိုလို့ရှိရင်ပြဿနာဒီခုဒီခုတက်လာမှာပဲဒါမဆိုးနိုင်တဲ့ပြဿနာထုတ်ကြီးလို့ဖြစ်နေပါတယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ချက်မိချင်တာကလက်ရှိ NLD အစိုးရတက်လာတဲ့ခါမှာဟိုဘက်မှာရခိုင်ပြည်နယ်ကိစ္စတခြားလူခွင့်ကိစ္စတွေဖြစ်တဲ့ခါကျတော့နောက်နိုင်ငံတွေကတော်များပြင်းထန်ဝေဖန်ကြပါတယ်ခင်ဗျအနေထားမှာတရုတ်ကဘာပြောပဲကုလသမဂ္ဂနိုင်ငံတကာညီပြင်းမှာတရုတ်နိုင်ငံဘက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့အကူအညီတစိုးတရားပေးနိုင်တယ်ဒီသားမျိုးမှာကြုံနေရတယ်အဲ့တော့တရုတ်ဩဇာကိုတစိုးတရားလွန်ဆန်ဖို့လက်ရှိအစိုးရမှာလည်းခက်ခဲတဲ့ဆိုရင်အမြင်တွေလည်းရှိကြတယ်ဒေါက်တာတူးကြောင်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဒါလည်းဒါစဉ်းစားစရာပဲဒါပေမဲ့ဒါတို့တော့အဓိကမထားသင့်ဘူးဒါဒီမြစ်စုကြီးကဒါဆိုတာကတော့ဒါဘလို့အတည်ကြီးလေအကြီးမားလေဆိုတဲ့အလုံးတိတာပဲဒါကြောင့်မို့ဒီပေးယူအချော့တင်လုံးဆရာလေအကြောင်းမရှိဘူးဗျဒါကြောင့်ဒီအစိယအချင်းချင်းနိုင်ငံချင်းချင်းကြားမှာဒီမိပြက်များစွရင်တာတို့ဟောတရားစွရင်ပြီးတော့မှအပေးယူအချော့တင်လုံးမယ်ဆိုရအနေထားမျိုးလည်းမဖြစ်တင်တာဗျာအဲဒါကြောင့်မို့ဒီမြစ်စုရေကဒါတော့တတ်ပြဒနာတစ်ခုအနေနဲ့ရှိရှုတွေ့မြင်ရမယ်ဒါတတ်ပြဒနာအနေနဲ့ဖြည့်ရှင်းမှဖြစ်မယ်ဗျာဟိုနိုင်ငံရေးပြဿနာလို့လို့ဟောဒီစီဝါပြဿနာလို့လို့အဲ့လိုဆွဲတွေးနေမှာအဲ့ဒါစဉ်းစားနေတဲ့ solution တော့ဒါမင်္ဂမှုမရှိဘူးလို့ထင်ပါတယ်ကကျွန်တော်ကတော့
ဟုတ်ကဲ့ဒေါက်တာတူးကြကျေးဇူးပါခင်ဗျာကျွန်တော်ကိုစားကြီးကိုဖိတ်ခေါ်ချင်ပါတယ်ကိုစားကြီးကြားရမယ်ထင်ပါတယ်ကိုစားကြီးကျွန်တော်တခုမေးချင်တာကလက်ရှိမြစ်ဆုံစီမံကိန်းကတရုတ်နိုင်ငံဘက်ကအဲ့လိုထိစိတ်ဝင်စားနေရအောင်တကယ်ပဲတရုတ်နိုင်ငံဘက်ကမြစ်ဆုံစီမံကိန်းကရလာမယ်လက်စစ်ဒါအားကိုတကယ်ပဲတရုတ်နိုင်ငံကအလိုရှိနေတာလားဒါမှမဟုတ်တရုတ်အကျိုးစီးပွားကိုအကာအကွယ်ပေးချင်တာလားဒါမှမဟုတ်နိုင်ငံကိုစားထူထောင်ချင်တာလားဘယ်လိုမျိုးသုံးသပ်လို့ရမလဲတရုတ်နိုင်ငံကဘက်ကဘာကြောင့်အဲ့လိုထိလိုလားဖြစ်နေရလဲ
ကျွန်တော်ကဒီလစ်ဆုံစီမံကိန်းတဲ့ပတ်သက်တဲ့ဟာတခါတဲ့သူတို့ရဲ့ OVOR ဆိုတဲ့အထက်ပါစီမံကိန်းကမှတခါတဲ့ပါတယ်ဒါတော့လစ်ဆုံကတခါသူတို့ရဲ့ယင်းနေ့ကနိုးအဲ့မှာဒီဒီအာသူရဲ့ဒီလိုမျိုးနဲ့မှာနာအင်တန်ဂျီခေမှာပါပြီးတာဖြစ်တဲ့အခါကြတော့တကယ်တော့ဒီပြည်မလေးရေအားတဲ့စစ်တော်သူစီမှာလူအပ်ထက်တဲ့ထုံပူနေပြီဖြစ်တယ်ဒါတခြားနိုင်ငံကိုရောင်းစားမှုတော့ဒါကျွန်တော်တဲ့လူအပ်မယ်ဒါနောက်တစ်ခုကမြန်မာနိုင်ငံကိုသူကကျက်တယ်လို့သူရဲ့ဩဇာအောက်မှာလုပ်ဖို့တော့တိဘက်မှာထိနေတဲ့ဘောမှာတိဘက်မှာအခုရန်စီမြစ်ဒီကိန်းကမြစ်ပြအားလုံးကအိပဒါလာတိဘက်မှာရေကာတာပေါင်းမြောက်များစွာတုတ်တဲ့ချိန်တိဘက်လူထုကိုအ
ဘာမှတက်ပါကြမလို့ပဲဒီရေကသားနဲ့ထိလို့ရတယ်ကျွန်တော်မြန်မာနိုင်ငံနဲ့လုံချုံရေးကိုသူတို့ကင်လို့ရတယ်ဒီခြားပိုင်းမှာရေကသားပြီးဆောင်လို့ချင်းသူတို့ကနိုင်ငံကြီးရဲ့ကျိုးအမျက်ဒီသူတို့ရဲ့ beauty interest တွေတော်တော်များများကိုဒီနဲ့ထိနိုင်တယ်ဒီမြန်မာနိုင်ငံရဲ့ tick ဆုံးပါဒါဘဘဖြတ်တတ်ဖြစ်တဲ့ဒီရတဲ့ဒီကိုဖြတ်တတ်ဒီဖုန်းတန်းကိုအမြန်ဆုံးဖြတ်လို့ရတဲ့ one by one route ဒီနဲ့ဖြတ်သွားမယ်မြစ်ဆုံးကနေလုတ်သွားမြစ်ဆုံးကဒီတဲ့မှာပါတဲ့ခါကျတရုတ်ကတွေ့တော့အများကြီးနိုင်ငံတကာနဲ့ဂျင်ပေါင်းစမ်းတဲ့ချိန်မှာသူတို့အတွက်အရေးပါတဲ့လမ်းကြောင်းတော့ဟုတ်တယ်ဒါဒါကြောင့်တရုတ်ကတော့သူတို့တစ်ခါတည်းပြတာဘယ်တော့မှ never skip up တဲ့သူတို့ဆက်ကြည့်စားမယ့်အပိုင်းတော့ရှိတယ်ဒါတော့တရုတ်ရဲ့အပိုင်းတော့ကျိုးပြတ်လက်ထုံးလေးတော့အခုပြေချပေးရဲဆိုတော့ဒါကျွန်တော်တို့ image ချင်းလေးတို့ကြည့်တာပေါ့ဒါတရုတ်ရဲ့သူရဲ့လက်ထုံးလေးသူရဲ့ free ရဲ့ဒါဒီလိုဖြစ်တာသူကမပြောလို့ရှိနေပြောတယ်ဆိုမှ statement နဲ့ထုတ်ကြတယ်မှတက်တာဒါတရုတ်ရဲ့နည်းလို့မှာဒါတရုတ်ကဘယ်တော့မှအချုံးမပေးဘူးဆက်သက်အပေါင်းချေပေါ်ပဲဆိုရဲသူတို့ရဲ့အကျိုးစီးပွားတွေအမှန်တမ်းအရေးကြီးတဲ့တော့ဒါပေမဲ့ဒါတရုတ်ရဲ့လုပ်လေးလုပ်ထုံးတော့ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံတက်တာလဲဒါတစ်ဖက်မှာအချင်းချင်းလို့စီးလုံးနေနေပြုတော့လူရပါတော့အဲ့နိုင်ငံတို့အစိုးရရဲ့ဒီလိုလိုထုတ်ရအားလုံးဒါဒါကဖြစ်ဖို့လိုအပ်တယ်ဒါတရုတ်ရဲ့ one day one group ဒီရေကတာစီမံကိန်းမှာရှိတဲ့အကျိုးတွေကပြင်းထန်ပြင်းထန်တယ်တကယ်လို့ကျွန်တော်တို့တိုင်းပြည်ကောင်းဆောင်တွေစေတနာမှန်နဲ့တကယ်ဒီဇိုင်းမှန်မှန်နဲ့ပြုပြင်ကြောင်းလဲမှုဒီမူကြီးစီအကျိုးကိုတတ်သိရှိရှိနဲ့ပြုပြင်ကြောင်းလဲမှုလုပ်မဆိုတရုတ်စီမံပြင်းတဲ့အကျိုးရတော့နိုင်ငံတကာနဲ့ပူးပေါင်းလို့ဆိုကျွန်တော်တို့ဒါတရုတ်ကဂျပန်မှာပြင်းတဲ့အကျိုးတော့တော့မဟုတ်ဘူးဒါသူတို့စီတာပြုတဲ့ interest တခြားတဲ့အောက်ပါကျွန်တော်တို့ပြည်ပါတဲ့ငါတို့ကြောင်းပါဒီများနိုင်ငံတဲ့ပြည်တဲ့ဆွေးခေါ်တဲ့ကျွန်တော်တို့ရဒီဒေသထိုက်တဲ့ဒီလိုလိုကောင်းဆောင်တွေအများကြီးမြောင်းဝါမလိုက်တော့အရေးကြီးတာပေါ့ဒါကျွန်တော်တို့အားလုံးစည်းလုံးညီညွတ်မှကိုယ်နိုင်ငံကိုယ်တိုင်ပြည်ကိုစေတနာမှန်မှန်နဲ့တတိရှိရှိအပြောင်းလဲလုပ်ဖို့ကျွန်တော်တို့မမတတိုင်းမမရက်ဒီဘဝရေးမတမ်း
ဟုတ်ကဲ့ကိုစာကြီးကျွန်တော်အချိန်သိမ်းရတော့စက္ကန့်အစိတ်လောက်ပဲရတယ်ကျွန်တော်တခုပဲမိချင်ပါတယ်ဒီမြစ်ဆုံမြင့်ညာစီမံကိန်းနဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့အစိုးရလေးလာရေးကော်မရှင်ဖွဲ့ထားတာရှိအဲ့ကော်မရှင်ကဒေသခံကချင်တိုင်းသားတွေလူမှုဖွဲ့စည်းရေးနိုင်ငံရေးဖွဲ့စည်းတို့လည်းတွေ့ဆုံမေးမြန်းတာမျိုးတွေရောရှိခဲ့ပါလား
မရှိဘူးဒီလေလေအောက်အောက်အောက်ချင်အစ်မမရှိဘူးဒါအစိုးရနဲ့ပတ်သက်တဲ့သူတို့ဖွဲ့စည်းထားတဲ့လူတွေလည်းလို့ရတယ်ကျိုးကပြေးခွင့်တော့မရဘူးတော့ဒီခဏတော့ပဲသူတို့ကြိုးချင်တယ်ပြောမှပြန်သွားတယ
်ဟုတ်ကဲ့ဟုတ်ကဲ့ကုစားကြီးကျေးဇူးပါဒါတော့အဆိုအပြည့်သိရပါပြီကျွန်တော်တို့ daily life စီစဉ်ချိန်လေးဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာတူးကြောင်ကုစားကြီးရောကျွန်တော်တို့ရှင်နေအားလုံးကျေးဇူးများကြီးပါတယ်ခင်ဗျ daily life စီစဉ်ညီမပဲကျွန်တော်ကပြီးပါမယ်
ဒါတိုင်းဝင်နဲ့စီစဉ်ထုတ်လို့ရမှုမက်ဆီမိုနိုတင်ဆက်ပေးထားတဲ့ဒိုင်းရီလိုက်စီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဒိုင်းရီလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာစီစဉ်ကြီးစက်ကိုကိုဇော်ဝဲလိုက်ကကြည့်ကြပေးပါလိမ့်မယ
်။ Honduras နိုင်ငံကနေလူတွေအစုလိုက်ပြုံလိုက်အစ်စ်ထပ်မံထွက်ပြေးလာတဲ့ကိစ္စကိုကြည်ချင်းအဖြစ်အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းဒီဆောက်ရည်သူ့ရဲ့တောင်းဆိုမှုတွေမှန်ကန်ကြောင်းပြနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။လူအများကြီးပါဝင်တဲ့လူအုပ်ကြီးဟာကျွန်တော်တို့နိုင်ငံရဲ့တောင်ပိုင်းနယ်စပ်ကိုဥတီပြီးဟွန်ဒူရပ်စ်ကနေအစ်စ်တပံထွက်ခွာလာနေကြပါပြီလို့သမ္မတဒေါ်နယ်ထရမ့်ကတွစ်တာလူမှုကွန်ရက်ကတစင်ပြောကြားလိုက်တာပါ။ဒီလူတွေကိုဒရုန်းရင်နဲ့ထန်တားလို့မရနိုင်ပဲတာမနိတိုင်းဒီဆောက်ချင်းကသာကျွန်တော်တို့ရဲ့တိုင်းပြည်လုံခြုံအောင်လှုပ်ဆောင်ပေးနိုင်မှာဖြစ်တဲ့အတွက်ပြည်သူတွေရဲ့အခွန်အင်းနဲ့အဲ့ဒီတိုင်းကိုတိဆောက်ဖို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အထက်ထွတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ကိုပြောပြကြပါလို့သမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အခြေအနေချုပ်အဖြစ်သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ဝီလျံဘားကိုအတည်ပြုရေးနေ့ရက်ကြာပြုလုပ်မဲ့လွတ်တော်ကြားနာပွဲဟာအခုအတန်လွင်တဲ့အချိန်မှာစတင်ပြုလုပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ပမ္မခရန်ဟီလီဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်တွေကိုတွားရောက်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့စီစဉ်နေပါတယ်။ရန်ဟီလီဟာဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့စခန်းတာဝန်ရှိသူတွေက VOE ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိတဲ့ထက်ကဘယ်စခန်းကိုတွားမယ်ဆိုတော့အတိအကျမသိရပေမဲ့မဲလစခန်းကိုတွားဖို့ရှိတယ်လို့သတင်းတွေထွက်နေပါတယ်။ရန်ဟီလီဟာထိုင်းနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုခေစားမှာဖြစ်ပါတယ်ခင်ဗျာ
။သတင်းကြီးချက်ကိုကိုစော်ဝဲလိုက်ကတင်စားပေးခဲ့တာပါ။ဒီညနေအတွက်ဒီညတက်စီစဉ်ထုတ်လို့ရမှုကမက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်နယ်ကမ်မင်းဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American သံမနက်ဖက်မြန်မာဘာသာစီစဉ်ဒီကတော့မြန်မာချန်နယ်ချင်းမနက်6:00နာရီခန့်ထိ 9.24/40/48/50 ပြင်9.19/190တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ View ကနားဆင်လို့တော်တာရှင်အားလုံးကိုထူးထူးကျေးဇူးတင်ပါတယ်။တော်တာရှင်ပါကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.